Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်2016ခုနှစ်ဒီဇင်ဘာလ23ရက်တောက်ကြနေ့ညပဲ VOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေစတင်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ25 32 50နဲ့လိုင်းလက်မီတာ190တို့ကနေတိုက်ရိုက်ဖမ်းယူနိုင်ပါတယ်ရှင်
။ Welcome to the Voice of America in Burmese.
ကျမခွာညိုပါရှင်။အခုညပိုင်းအစီအစဉ်တွေတာဝန်ယူပါမယ်
။မင်္ဂလာညချမ်းပါခင်ဗျာ။ဒီကနေ့ညပဲသတင်းတွေကိုမိုက်တန်းစင်နဲ့ကျွန်တော်ကြော်သိမ်းကြညာပါပါ။ဘာလီမျိုးတော်ကခရစ်မတ်ဆီကိုတိုက်ခိုက်တဲ့ဖြစ်ရပ်အတွက်အဓိကတန်ရာရှိသူနဲ့အတူပူပေါင်းဆောင်ရွက်သူတွေရှိမှရှိဆက်ပြီးစုံစမ်းနေတယ်လို့ဂျာမန်ထိပ်တန်းတာဝန်ရှိသူတို့ကပြောပါတယ်။ပြန်ပြီးဆွဲခံရပြီးမော်ဒာနိုင်ငံကလေစိတ်မှဆင်းသွားတဲ့ခီးသည်တင်လေရင်ပေါ်ပါလူ118ယောက်ထဲက109ဦးပြန်လွတ်လာပြီလို့မော်ဒာဝန်ကြီးချုပ်ကပြောပါတယ်။ဖိလစ်ပိုင်အင်ဒိုနီးရှားနဲ့ထိုင်းအပါအဝင်အရှေ့တောင်အရှေ့နိုင်ငံတွေမှာအားလိုက်ရဲ့ကာလတိုက်ခိုက်လာနိုင်ခြေတွေအတွက်လူညိုရေးတိုးမြှင့်ထားပါတယ်။ဒီသတင်းတွေနဲ့အတူတခြားနိုင်ငံကထိပ်တန်းသတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
။ကောင်းပါပြီရှင်။စောစောကဒီစပ်ပိုင်းဆိုင်ရာချုပ်ရင်းချက်ကြောင့်ဒီအဖွင့်တီလုံးနှစ်ခါမှားယွင်းထုတ်လွှင့်မိတဲ့အတွက်လည်းနှူးညွတ်တောင်းပန်ပါတယ်ရှင်။အခုညနားဆရာမယ့်သတင်းတွေထဲမှာတော့မြမစိုက်ပျိုးရေးဟာလေယာလက်မှုလေယာကနေဆက်မှုလေယာစီအသွင်ကူးပြောင်းလာနေပြီးဇိရိတ်စက်ကတက်တာတဲ့ပြီးထွက်နှုံးတိုးတဲ့အကျိုးတွေခံစားစေနိုင်မဲ့3-in-1 3D printer အကြောင်းနဲ့အတူရခိုင်ပြည်နယ်မှာတော့ပထမဆုံးအထုပ်သွားခဲ့တဲ့စာနယ်ဇင်းသမားတွေကိုအင်တာဗျူးဖြေပေးသူအစ္စလမ်ဘာသာဝင်တဦးကောင်းဖြတ်တက်ခံခဲ့ရပါတယ်။
ဒီကြောက်သွားတဲ့ဒီကျွန်တော်ဒီကြောက်ဖွင့်လာပြီပြောတယ်နော်အခုအလောင်းပြည်ပြီဆိုပြီးတော့အလောင်းပြည်ပြီဆိုပြီးတော့ရော့ပုတ်လေးတက်လာအဲဒီသူကမနေ့ကသူ
ကနေချားဆောင်ရဲရရှိတူရဲ့အတီးပြုတ်ပြောကြချက်နဲ့အတူထုတ်လင်းပေးပါပါမြန်မာလာအိုနဲ့ထိုင်းသုံးနိုင်ငံနယ်စပ်ရွှေတရီကန်ဒေတာကမူရစေထုတ်လုပ်မှုအကြောင်းကိုလည်းနားဆင်ရပါမယ်ရှင်။ဒီလိုအစည်းအဝေးတွေမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတ်ဤတန်စင်တို့ကြီးညာပါမယ်ရှင
်။ဂျာမနီနိုင်ငံဘာလင်မြို့ကခရစ်မတ်ဇီးတဲ့ကိုတနင်္လာနေ့ကထရက်ကားနဲ့မောင်းဝင်တိုက်ခိုက်မှုတွေတန်ရရှိနေသူတူနီရှားမျိုးသားဟာတခြားလူတွေစီကအကူအညီရခဲ့သလားဆိုတာဆန့်စစ်နေတယ်လို့ဂျာမနီနိုင်ငံရဲ့အမြင့်ဆုံးအဆိုရရှိနေကဒီကနေ့ပြောလိုက်ပါတယ်။အသက်24နှစ်အရွယ် NSM ကိုတော့အီတလီနိုင်ငံမီလန်မြို့ကယထာဘူတော်ရုံတစ်ခုနားမှာပုံမှန်ကင်းလှည့်ချိန်တွင်ဒီကနေ့မနေ့အစောပိုင်းမှာပဲအီတလီရဲကပစ်တက်လိုက်ပါပြီ။ရဲကပစ်တက်လိုက်တဲ့အဲ့ဒီလူဟာဈေးကိုထရက်ကားနဲ့မောင်းဝင်တိုက်ခိုက်ခဲ့သူဖြစ်တယ်ဆိုတာအာဏာပိုင်တွေအတည်ပြုထားပြီလို့ဂျာမနီဆိုရရှိနေချုပ်ပီတာဖရန့်ကပြောပါတယ်။ဈေးကိုတိုက်ခိုက်မှုမှာလူ12ယောက်သေဆုံးပြီး56ယောက်ဒဏ်ရာရခဲ့တာပါ။ NSM သေဆုံးသွားပြီဖြစ်ပေမဲ့စုံစမ်းစစ်ဆေးမှုကိုဆက်လုပ်သွားမယ်လို့ဘာလင်မြို့တော်မှာဒီကနေ့လုပ်တဲ့သတင်းစာရှင်းလင်းပွဲတွင်ဖရန့်ကပြောပါတယ်။ထောက်ခံသူတွေနဲ့ပူးပေါင်းကြံစည်သူတွေပါတဲ့ကွန်ရက်တစ်ခုရှိမရှိတိုက်ခိုက်မှုကိုပြင်ဆင်လုပ်ဆောင်ဖို့နဲ့ထွက်ပြေးလို့မျောဖို့တိုက်ခိုက်သူကိုကူညီပေးခဲ့သူတွေရှိမရှိဆိုတာသိရဖို့တိတ်ကိုအရေးကြီးပါတယ်လို့လည်းဆိုပါတယ်
။ဒီထဲမှာရှိနေခြင်းပြန်ပေးဆွဲခံလိုက်ရတဲ့လင်ပြားလေးရင်တစီဟာမြေထဲပင်လယ်ထဲကမော့စတာကျွန်းနိုင်ငံလေးမှာဆင်းသွားပါပြီ။လေရင်ပေါ်မှာပြန်ပေးသမားနှစ်ယောက်ရှိနေပုံရပြီးတော့လေရင်ကိုလက်ပစ်ဘုံးတွေနဲ့ဖောက်ခွဲပစ်မယ်လို့ချိန်ချောက်ထားတဲ့အကြောင်းကို AP သတင်းဌာနကပြောပါရယ်။လေရင်ပေါ်လိုက်ပါလာသူ118ဦးထဲက109ဦးကိုလေရင်ဆင်းပြီးတိတ်မကြခင်ပါမယ်။ပြန်လွတ်ပေးခဲ့တယ်လို့မော့စတာဝန်ကြီးချုပ် Joseph Muscat ကTwitter မှာရေးသားထားပါတယ်။လေရင်ကွင်းထဲကိုရေးပေါ်ကူညီကယ်ဆယ်ရေးအဖွဲ့တွေလွှတ်ထားတယ်လို့လည်းမော်တာတာဝန်ရှိသူတွေကပြောပါတယ်။ခဏဦးတုန်းကတော့အမျိုးသမီးနဲ့ကလေး25ဦးပါတဲ့အစုတစုကိုပြန်လွှတ်ပေးခဲ့တယ်လို့ Muscat ကပြောပါတယ်။ကျန်တဲ့တစားခံတွေကိုနောက်ထပ်တိတ်မကြခင်မှာပဲပြန်လွှတ်ပေးခဲ့တာပါ။လေရင်ပေါ်မှာပြန်မေးသမား2ဦးနဲ့အတူလေရင်ဝန်ထမ်းတချို့ရှိနေသေးတယ်လို့လည်းသူကပြောပါတယ်။မော်တာနိုင်ငံတကာလိမ့်စိမ့်မှာတော့လေရင်ဝင်ထွက်တွေကိုလောလောဆယ်ရေးဆိုင်ထားပါတယ်ရှင်။
နျူကလ িয়ার လွန်းနေတဲ့ပတ်သက်ပြီးကမ္ဘာကြီးကအသေးချာနားလည်လာတဲ့အချိန်အထိအမေရိကန်အနေနဲ့နျူကလ িয়ার စွမ်းရည်ကိုအခိုင်အမာအားကောင်းအောင်လုပ်ပြီးတူးချဲ့ရမယ်လို့ယူကောက်ခံသမ္မတဒေါ်နယ်ထရမ့်ကကြာသပတေးနေ့မှာ Twitter ပေါ်ရေးပါတယ်။နိုင်ငံရဲ့နျူကလ িয়ার စွမ်းရည်ကိုတူးချဲ့မဲ့ယူကောက်ခံသမ္မတရဲ့စိုးရိမ်စရာဒီစကားပေါ်သူ့အဖွဲ့ကနောက်ကနေရှင်းလင်းချက်ပေးဖို့ကြိုးစားနေကြပါတယ်။မစ္စတာထရမ့်ကတော့သူဘာဆိုလို့လဲဆိုတာအတိအကျမပြောသလိုအသေးစိတ်လည်းမပြောပါဘူး။အပြိုင်ဆိုင်လက်နက်တပ်ဆင်ပွဲဖြစ်ဆက်ပါစေ။အစ်စ်နိုင်မှာကျွန်တော်တို့ကသူတို့ထက်အများကြီးပိုတောင်အောင်လုပ်ပြီးသူတို့အားလုံးထက်ခိုင်မာအောင်လုပ်သွားပါမယ်လို့ထရမ့်ကသူတို့သတင်းဌာနကိုပြောတဲ့အကြောင်း MSNBC ရုပ်သံသတင်းဌာနကဒီကနေ့မနေ့ပြောပါတယ်။ထရမ့်ရဲ့ပြောခွင့်ရရှွန်စပိုက်ဆာကတော့တခြားနိုင်ငံတွေစဉ်းစားပြီးနားလည်လာကြမှာဖြစ်တဲ့အတွက်လက်နက်အပြန်ဆိုင်တပ်ဆင်တာမျိုးဖြစ်မှာမဟုတ်ဘူးဆိုပြီးတော့ထရမ့်ပြောပြီးတဲ့နောက်လိုက်ပြောထားပါတယ်။အမေရိကန်ရဲ့နျူကလ িয়ার အင်အားကိုအားကောင်းအောင်လုပ်မယ်လို့ထရမ့်ကပြောတဲ့ပေါ်သူ့အနေနဲ့ထူးခြားတယ်လို့မမြင်တဲ့အကြောင်းဒီကနေ့လုပ်တဲ့နှစ်ကုန်ပိုင်းသတင်းစာရှင်းလင်းပွဲအတွင်းရုရှားသမ္မတဗလာဒီမီယာပူတင်ကပြောပါတယ်။
ပါလက်စတိုင်းနိုင်ငံတွေမှာအစ္စရေးအင်အားတွေစောင့်နေတာကိုအဆုံးသတ်ရေးတောင်းဆိုထားတဲ့ဆုံးဖြတ်ချက်တရအပေါ်မှာမဲခွဲဆုံးဖြတ်ဖို့ကိစ္စကိုအကန့်အသတ်မရှိရွှေ့ပြောင်းပေးဖို့အီဂျစ်ကကုလသမဂ္ဂကိုပန်ကြားထားပါတယ်။ မေကန်ရွေးကောက်ခံသမ္မတကအီဂျစ်သမ္မတကိုတယ်လီဖုန်းဆက်သွယ်ပြီးတော့စကားပြောခဲ့တဲ့နောက်အခုလိုပန်ကြားလိုက်တာပါဒီကုလသမဂ္ဂဆုံးဖြတ်ချက်ကိုအမေရိကန်အနေနဲ့ဗီဒီယိုအာဏာသုံးပယ်ချဖို့မစ္စတာထရမ့်နဲ့အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နေတန်ယာဟူတို့ကသမ္မတအိုဘားမားအစိုးရကိုတိုက်တွန်းထားပါတယ်ဒါပြင်အစ္စရေးကလည်းဒါကိုကန့်ကွက်ကြဖို့အပြင်းထန်ပြောဆိုစည်းရုံးတာတွေလုပ်ခဲ့ပါတယ်ပါလက်စတိုင်းရေးမှာပြည်ပြေဆုံးတဲ့ပြည်လည်မှုတစ်ခုရဖို့အမေရိကန်ဆိုရတဲ့အနေနဲ့ဒီကိစ္စရဲ့အခြေအနေအားလုံးကိုပြည်ဆောင်ဆန်းစစ်သုံးသပ်ရေးအခွင့်လန်းပေးဖို့အရေးကြီးတယ်ဆိုတာကိုခေါင်းဆောင်နှစ်ဦးသဘောတူကြတယ်လို့အီဂျစ်သမ္မတအဗ်ဒယ်ဖတာအယ်စီစီကဒီကနေ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ဒီဆုံးဖြတ်ချက်ကိုကမကထပြုတင်သွင်းတဲ့အီဂျစ်နိုင်ငံဟာလက်ရှိမှာကုလသမဂ္ဂလုံခြုံရေးကောင်စီရဲ့အမြဲတမ်းမဟုတ်တဲ့အဖွဲ့ဝင်10နိုင်ငံထဲကတနိုင်ငံဖြစ်ပြီးတော့ကြာသပတေးနေ့ကကောင်စီစည်းဝေးလုပ်ဖို့စီစဉ်ထားခဲ့တာပါအစ္စရေးနဲ့ပါလက်စတိုင်းတွေငြိမ်းချမ်းရေးအတူငြိမ်းချမ်းစွာအတူရှင်တွဲနေထိုင်နိုင်မဲ့နှစ်နိုင်ငံတည်ရှိရေးနိလန်ကိုပြန်ပြီးအသက်သွင်းဖို့မှာပါလက်စတိုင်းနေမိတဲ့အစ္စရေးအင်အားတွေတိစောက်ထားတာကိုရပ်ဆိုင်းဖို့မလုံးမဖြစ်လိုအပ်တယ်ဆိုတဲ့ဆုံးဖြတ်ချက်မှာတောင်းဆိုဖို့ဖြစ်ပါတယ်။မေကန်ရွေးကောက်ခံသမ္မတတစ်ယောက်ကလက်ရှိကာလတန်တမန်ရေးကြိုးပမ်းမှုတစ်ခုမှာကိုဆွတ်ဖက်တာမျိုးမဖြစ်ဘူးတာမဟုတ်ပေမဲ့ရှားပါတယ်ရှင်
အမေရိကန်အသံညပိုင်းမြန်မာဘာသာစစ်စင်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ58 kHz 5885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ပြည်ရီကနေတောက်ကြညာပဲတရင်တွေကိုတရားဆက်လက်ထုတ်လွှင့်နေပါတယ်။တူရကီစစ်သား၂ယောက်ကို IS အစွန်းရောက်အဖွဲ့ကတတ်လိုက်တယ်ဆိုတော့ပေါ့အမေရိကန်ပြည်ထောင်စုကပြစ်တင်ရှုတ်ချလိုက်ပါတယ်။အဖမ်းခံထားရတဲ့တူရကီစစ်သား၂ယောက်ကိုမီးရှို့တတ်လိုက်တယ်လို့ဆိုတဲ့ရုပ်သံဖိုင်ကိုစီးရီးယားမှာရှိတဲ့ IS အဖွဲ့ကကြာသပတေးနေ့မှာထုတ်ပြန်လိုက်တဲ့ကြောင်းအမေရိကန်အခြေစိုက်အကဲခတ်အဖွဲ့တွေနဲ့သတင်းမီဒီယာတွေကပြောတာပါ။တူရကီစစ်သား၂ယောက်ကိုတန်လောင်ရင်တစ်ခုတည်းကနေခေါ်ထုတ်သွားပြီးတန်ကြိုးတွေနဲ့ချီအရှင်လက်လက်မီးရှို့တတ်ဖြတ်ခဲ့တဲ့ဆက်စုပ်ဖွဲ့ရုပ်သံဖိုင်ကိုစီးရီးယားနိုင်ငံအလပိုဒေတာက IS အဖွဲ့ကနေထုတ်ပြန်လိုက်တာဖြစ်တဲ့ကြောင်းစစ်သေးကြောအဖွဲ့ကိုအွန်လိုင်းမှာစောင့်ကြည့်လေ့လာနေတဲ့ Site Intelligence Group အဖွဲ့ကပြောပါတယ်ဗီဒီယိုဘယ်လောက်မှန်လဲဆိုတာကိုတော့ရုပ်ရည်တိကျအတိမပြုတ်နိုင်သေးပါဘူးဒီကိစ္စအတိဖြစ်တဲ့ဆိုရင်တော့ဒီလိုလူမဆန်တဲ့လူရည်မျိုးကိုအမေရိကန်ကအပြင်းထန်ပြစ်တင်ရှုတ်ချပါတယ်ဒီချက်က ISIL အဖွဲ့ကိုလုံးဝနှိမ်နှင်းပစ်ဖို့ကျွန်တော်တို့ဘာကြောင့်အခိုင်အမာလုပ်နေလဲဆိုတာခါခါတီးတီးသတိပေးလိုက်တာပါပဲလို့အမေရိကန်ကာကွယ်ရေးဌာနပြောခွင့်ရပီတာကုတ်ကထုတ်ပြန်ချက်တစ်ခုမှာပြောထားပါတယ်
စီးရီးယားပြည်ပခါကိုဖြေရှင်းမှုအတွက်ရုရှား၊အီရန်၊တူရကီနဲ့စီးရီးယားလေးနိုင်ငံတို့ကကာဇက်စတန်နိုင်ငံအာစတာနာမြို့တော်မှာငင်းကြင်းဆိုင်ရာဆွေးနွေးပွဲလုပ်ဖို့သဘောတူလိုက်ပြီလို့ရုရှားသမ္မတဗလာဒီမီယာပူတင်ကဒီကနေ့မှပြောလိုက်ပါတယ်။အလက်ပိုမြို့ကနေမကြသေးခင်ကလူတွေကိုရွှေပြောင်းကယ်ထုတ်လိုက်နိုင်တာဟာခေတ်သစ်ကမ္ဘာမှာလူသားချင်းစာနာထောက်ထားမှုဆိုင်ရာနိုင်ငံတကာပါဝင်တဲ့အကြီးမားဆုံးလုပ်ငန်းဖြစ်တယ်လို့နှစ်စဉ်လုပ်နေကြနှစ်ကုန်ပိုင်းသတင်းစာရှင်းလင်းပွဲအတွင်းမှာသမ္မတပူတင်ကပြောသွားပါတယ်။ရုရှား၊တူရကီ၊အီရန်တို့တက်တက်ကြွကြွပါဝင်မှုစီးရီးယားသမ္မတအာဆက်ရဲ့စိတ်စေတနာကောင်းတဲ့ပါဝင်ဆောင်ရွက်မှုဆောင်ရွက်မှုမရှိဘဲဖြစ်လာမှာမဟုတ်ဘူးလို့လည်းဆိုပါတယ်။စီးရီးယားအတွက်နောက်တစ်ဆင့်ကတော့တနိုင်ငံလုံးအပြစ်ခတ်ရက်စဲဖို့ဖြစ်တယ်လို့သမ္မတပူတင်ကပြောပါတယ်။အာစတာနာမြို့မှာလုပ်မယ်ငင်းကြင်းရေးဆွေးနွေးပွဲကိုဇန်နဝါရီလမှာလုပ်ဖို့ခန့်မှန်းထားပါတယ်။စစ်တပ်တဲ့အလက်ပိုမြို့ကိုပြန်သိမ်းလိုက်ပြီလို့စီးရီးယားစစ်တပ်ကပြောတာကြောင့်6နှစ်ကြာပြည်တွင်းစစ်ပွဲအတွင်းအကြီးမားဆုံးအောင်ပွဲဖြစ်ပါတယ်။လက်ပေါ်မြို့ကြီးတမြို့လုံးကိုသမရဘာရှာအယ်အဆတ်အစိုးရက2012ခုနှစ်ခေတ်ကဆိုရင်ပထမဆုံးအကြိမ်ဖြစ်အပြည့်အဝထိန်းချုပ်လိုက်နိုင်တာပါတလကြာစစ်စင်အတွင်းမှာတပုံတွေတင်ထားတဲ့ဒေသရဲ့90ရာခိုင်နှုန်းကိုလက်လွတ်လိုက်ရပြီးတဲ့နောက်မြို့ကထွက်ပေးဖို့တပုံတွေကသဘောတူခဲ့တာပ
ါခရစ်စမတ်နဲ့နှစ်သစ်ကူအားလိုက်ရကာလတွေမှာ IS အစိုးရအဖွဲ့ကိုထောက်ခံသူတွေကတိုက်ခိုက်လာနိုင်ခြင်းအပေါ်သတိပေးချက်တွေထွက်နေတဲ့အတွက်ဖိလစ်ပိုင်၊အင်ဒိုနီးရှားနဲ့ထိုင်းအပါအဝင်အရှေ့တောင်အရှေ့နိုင်ငံတွေမှာလုံခြုံရေးတိုးမြှင့်ထားပါတယ်ခရစ်မတ်စ်ကာလမှာ IS နဲ့အခြေဆက်ရှိတဲ့အဖွဲ့တစ်ဖွဲ့ကအထူးကံပုံခွဲမဲ့အကြံအစီကိုဖော်ထုတ်လိုက်ပြီးတဲ့နောက်လူမျိုးရေးတပ်ဖွဲ့ဝင်တသိန်းခွဲကျော်ကိုနေရာချထားမယ်လို့အင်ဒိုနီးရှားကပြောပါတယ်။ထိုင်းနိုင်ငံမှာလည်းနှစ်တကူအားလိုက်ရဲ့ကာလအတွက်လူမျိုးရေးကိုတိုးမြှင့်ထားတာပါ။တိုက်ခိုက်နိုင်ချေဆိုင်ရာသတင်းအတိအကျရှိမထားပေမဲ့လည်းလူမျိုးရေးတိုးထားတဲ့အကြောင်းဒုတိယဝန်ကြီးချုပ်ဖရာဝစ်ဝမ်ဆူဝမ်ရဲ့အကြံပေးနိုင်ငံရေးသိပ္ပံပညာရှင်ပန်ဒီတန်ဝတ္တနာယာကွန်းကပြောပါတယ်။ဖိလစ်ပိုင်၊အင်ဒိုနီးရှားနဲ့ထိုင်းနိုင်ငံမှာရှိနေတဲ့ဩစတြေးလျနိုင်ငံသားတွေအနေနဲ့ဘန်ကောက်မြို့တော်နဲ့ဖူကက်အပန်းဖြေကမ်းခြေအပါအဝင်ထိုင်းနိုင်ငံတွင်မှအကြမ်းဖက်ဝါဒဆွဲတိုက်ခိုက်လာနိုင်ခြင်းအပေါ်အထူးသတိပြုနေကြဖို့ဩစတြေးလျနိုင်ငံကြားရေးဌာနကဒီသတင်းပတ်တွင်သတိပေးပြီးတဲ့နောက်အခုလိုစိုးရိမ်ချက်တွေထွက်လာတာပါ။ဒါ့အပြင်ဖောက်ခွဲရေးပစ္စည်းတွေဓာတ်တွေနဲ့တနတ်တလက်ကိုအသုံးပြုပြီးဩစတြေးလျနိုင်ငံမဲဘူးမြို့လယ်ကောင်မှာခရစ်မတ်နေ့ကျရင်တိုက်ခိုက်မှုတွေလုပ်ဖို့ကြံစီနေတယ်လို့ဆိုသူ၅ဦးကိုဗစ်တိုးရီးယားပြည်နယ်ရဲတပ်ဖွဲ့ကဖမ်းဆီးလိုက်တာနဲ့အမျှ အခြေတော်အစဒေတာတော်ဝန်3ပေးချက်တွေထွက်လာတာ
ပါ။ဩစတြေးလျနိုင်ငံရဲ့ဒုတိယအကြီးဆုံးမြို့ဖြစ်တဲ့မဲလ်ဘန်မှာအကြမ်းဖက်တိုက်ခိုက်မှုတွေကိုခရစ်စမတ်နေ့မှာဆက်တိုက်လှုပ်သွားဖို့စီစဉ်ခဲ့သူတွေလို့တနင်္လာရှိတဲ့သူ9ဦးကိုရဲတပ်ဖွဲ့ကဖမ်းဆီးလိုက်ပါတယ်။လူတွေတည်ကျေနိုင်တဲ့အကြမ်းဖက်ကြံစီမှုကြီးကိုကြိုတင်ဟန်တာနိုင်ခဲ့တာဖြစ်တယ်လို့ဩစတြေးလျဝန်ကြီးချုပ်ကပြောပါတယ်။ဩစတြေးလျဖက်ဒရယ်ရဲတပ်ဖွဲ့ ASIU အဖွဲ့ရင်းနဲ့တူဗစ်တိုးရီယာရဲတပ်ဖွဲ့ဟာညာလုံးပေါက်ရှာဖွေဖမ်းဆီးမှုတွေလုပ်ခဲ့ပြီးတော့လူ9ယောက်ကိုဖမ်းဆီးထားတာပါ။သူတို့ထဲမှာ9ယောက်ကတော့အခုချုပ်ထဲရောက်နေပါတယ်။အဆောက်အဦ၅ခုတည်းကိုဝင်ရောက်ရှာဖွေပြီးတော့သူတို့ကိုဖမ်းဆီးခဲ့တာမှာသူတို့ဟာမဲလ်ဘန်မြို့နယ်နဲ့ Federal Square နေရာတွေမှာ Christmas နေ့နဲ့အဲ့ဒီဝင်းကျင်ရက်တွေမှာဖောက်ခွဲရေးပစ္စည်းတွေနဲ့အကြမ်းဖက်တိုက်ခိုက်ဖို့ကြံစီခဲ့ကြတယ်ဆိုတာကိုတွေ့ခဲ့ရတဲ့အကြောင်းကို Australia ဝန်ကြီးချုပ် Malcolm Turnbull ကပြောပါတယ်ဖန်စီထားသူတွေထဲမှာ Egypt နယ်ပယ် Australia တအုပ်ပါဝင်ပြီးတော့ကျန်တဲ့သူတွေကတော့ Australia နယ်ပယ်ရေးဖြစ်ပါတယ်။ Australia နိုင်ငံဟာမကြာခင်နှစ်တွေကစလို့အကြမ်းဖက်ချင်းချောက်မှုတွေကြုံလာရတာပါ။2014ခုနှစ်ကစလို့နိုင်ငံတွင်းကအစွန်းရောက်တွေနဲ့တိုက်ခိုက်မှုတွေဖြစ်လာနိုင်တယ်ဆိုတဲ့သတိပေးချက်တွေတုံ့ပြန်ထားဖြစ်ပါတယ်
။ Philippine နိုင်ငံဟာကာလာရှိမိတ်ဆွေနိုင်ငံဖြစ်တဲ့ American ပြည်ထောင်စုနဲ့ဆက်ဆံရေးကိုလျှော့ချပြီးတရုတ်နဲ့မဟာမိတ်ဆက်ဆံရေးကိုပူပြီးအားကောင်းအောင်လုပ်နေတဲ့နောက်ထပ်အခြေလက္ခဏာတွေဒီလအတွင်းထပ်ထွက်လာပါတယ်။အငင်းပွားဝယ်ရေချောင်းချက်တွင်ရေးကိစ္စတရုတ်ကိုအဓိကလက်တွဲလှုပ်ဆောင်ပေးနေရဖိလစ်ပိုင်ကမကြသေးခင်ကပဲပြစ်လိုက်ပါတယ်တရုတ်နဲ့ဖိလစ်ပိုင်ကမ်းခြေဆောင်တပ်တွေဒီကနေ့မနီလာမြို့တော်မှာပထမဆုံးအကြိမ်တွေ့ဆုံပြီးရေချောင်းပူးပေါင်းဆောင်ရွက်ဖို့သဘောတူကြပါတယ်တောင်တိုးပင်လယ်အတွင်းသူတို့ပိုင်ဆိုင်တယ်လို့နိုင်ငံကပြောထားတဲ့နယ်မြေတွေထပ်နေတာကြောင့်အရင်ဖိလစ်ပိုင်ဆိုရလက်ထက်ကနိုင်ငံတကာအငင်းပွားမှုဖြည့်ရှင်ရေးတရားခွင်ရုပ်တိဖိလစ်ပိုင်ကတက်ခဲ့ပြီးပြီးခဲ့တဲ့ဇူလိုင်လမှာအနိုင်ရထားတာပါဖိလစ်ပိုင်ကမ်းခြေနဲ့ရေမြေ50လောက်အကွာမှာအမေရိကန်ရေတပ်ကအဝေးထင်းဒရုန်းရေရှင်အသုံးပြုခဲ့တာကိုသူမသိဘူးလို့ဖိလစ်ပိုင်ကာဝေးဝန်ကြီးကတနင်္ဂနွေနေ့မှာပဲပြောပါရယ်ခင်ဗျာ
2016ခုနှစ်ဒီဇင်ဘာလ23ရက်တောက်ကြနေ့ညပိုင်းနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုကိုကျကျော်သိန်းနဲ့မအီတန်စင်တို့ကြီးညာပေးသွားတာပါအခုမြန်မာပြည်ဆိုင်ရာသတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်ရှင်မတိမငိအခြေအနေတွေနဲ့ကြုံနေရတဲ့ရခိုင်ပြည်နယ်မောင်တော်ဒေသမှာသတင်းမီဒီယာတွေနဲ့တွေ့ဆုံပြီးမေးမြန်းမှုတွေကိုဖြေကြားခဲ့တဲ့အစ္စလမ်ဘာသာဝင်အမျိုးသားတဦးအသက်ခံခဲ့ရပါတယ်။တေဆုံးသူရဲ့အလောင်းကိုတွေ့ရှိခဲ့ပြီးတဲ့နောက်ရတပ်ဖွဲ့ကအမှုကိုစတင်စုံစမ်းစစ်ဆေးနေပြီလို့လည်းပြောပါတယ်။အပြည့်စုံကိုတော့ VOA မြန်မာပိုင်းသတင်းတောက်မေခကပြောပြပေးမှာပါရှင်။
ရခိုင်ပြည်နယ်မြောက်ပိုင်းမောင်နှောဒေသကိုပထမဆုံးချိန်တွားရောက်ခွင့်ရခဲ့တဲ့သတင်းမီဒီယာရဲ့မေးမြန်းမှုတွေကိုဖြေကြားပေးခဲ့ပြီးပျောက်ဆုံးနေတယ်လို့သတင်းတွေထွက်ပေါ်ခဲ့တဲ့မွတ်စလင်အမျိုးသားတဦးရဲ့အလောင်းကိုအခုနောက်ဆုံးတွေ့ရှိခဲ့ကြရတာဖြစ်ပါတယ်။ဒိုရန်ရွာနယ်ငခုရရွာကြားစပယ်ပင်ရင်ချောင်းအနီးကလေကွင်းဆက်မှာတွေးခွက်တွေတွေ့ရတဲ့အတွက်ရဲတပ်ဖွဲ့ကဆက်လက်ရှာဖွေခဲ့ကြတာဖြစ်ပြီးဒီနေ့နေ့လယ်ပိုင်းမှာတော့သူ့ရဲ့အလောင်းကိုစပယ်ပင်ရင်ချောင်းထဲမှာဥကောင်းမပါပဲပြန်လည်တွေ့ရှိခဲ့တာဖြစ်တယ်လို့ရဲတပ်ဖွဲ့ကပြောပါတယ်။မောင်နှောမြို့နယ်ငခုရကျေးရွာကမွတ်စလင်အမျိုးသားရဲ့အလောင်းကိုတွေ့ရှိခဲ့တဲ့အတွက်လူတက်မှုနဲ့အမှုဖွင့်ထားပြီးစုံစမ်းမှုတွေစတင်မှာဖြစ်တဲ့အကြောင်းနေကြားဆောင်ရဲတပ်ဖွဲ့ကရဲမှူးကြီးတက်နိုင်ကပြောပါတယ
်လူကြောက်သွားတယ်ဆိုတော့ကျွန်တော်လူကြောက်ဖွင့်ထားပြီးပြောတယ်နော်အဲ့ဒါအခုအလောင်းပြေးပြီဆိုပြီးတော့အလောင်းပြေးတယ်အလောင်းပြေးပြီဆိုပြီးတော့ပို့လေးတက်လာအလောင်းကအဲ့ဒီသူကမနေ့ကသူကတွေ့တယ်ဆိုတဲ့နေရာနဲ့အဲ့ဒီတက်ခဏလောက်အကွာချောင်းဆက်မှာလို့ပြောတာအဲ့တော့ခေါင်းမပေါဘူးတဲ့ခေါင်းမပေါဘူးဆိုတော့ကျွန်တော်တို့ကလူတက်မှုပြောင်းပြီးဟုတ်ဖွင့်မှာပေါ့နော်
အသက်ခံရသူဟာမောင်နှောမြို့နယ်မြောက်ပိုင်းကိုပြည်တွင်းပြည်ပသတင်းမီဒီယာတွေရောက်ရှိနေချိန်ဗုဒ္ဓဦးနေ့ကတွေ့ဆုံဖြေကြားခဲ့တဲ့ငခုရကျေးရွာနေမွတ်စလင်အမျိုးသားဒွမာမတ်ခေါ်ရှူနာများဖြစ်ကြောင်းရဲတပ်ဖွဲ့ကအတည်ပြုခဲ့ပါတယ်။အခုချိန်ထိတော့တပ်ဖြတ်မှုဟာဘသူလက်ချက်ဆိုတာကိုအတိအကျမပြောနိုင်သေးပေမဲ့မြန်မာအာဏာပိုင်တွေဘက်ကတော့မောင်နှောဒေသမှာရဲကင်းတွေကိုအကြမ်းဖက်တိုက်ခိုက်ခဲ့တဲ့အကြမ်းဖက်လှုပ်ရှားသူတွေနဲ့ဆက်နွယ်သူတွေရဲ့လက်ချက်ဖြစ်မယ်လို့တန်တရာရှိနေကြပါတယ်။တချိန်တည်းမှာပဲမောင်နှောဒေသမှာနေမျိုးစိုးမိုးရေးအတွက်စစ်စီရေးလှုပ်ဆောင်တာမှာလုံခြုံရေးတပ်ဖွဲ့ဝင်တွေကလူအခွင့်ရေးချိုးဖောက်မှုတွေရှိနေတယ်လို့ဆွတ်ဆွဲသူတွေကတော့လုံခြုံရေးတပ်ဖွဲ့တွေဒါမှမဟုတ်ဗုဒ္ဓဘာသာဝင်ရခိုင်လူမျိုးတွေလက်ချက်လို့ပြောဆိုနေတာတွေလည်းရှိနေပါတယ်။ရခိုင်ဒေသခံတွေဘက်ကတော့နိုင်ငံတကာကဆွဆွဲထားတဲ့လူခွင့်ရေးချိုးဖောက်မှုတွေဖြစ်တဲ့လိန်ကျန်းဖက်မှုတွေနေအိမ်တွေကိုမီးရှို့ဖျက်ဆီးတာတွေဟာနိုင်ငံတကာကဆွဆွဲထားတယ်လို့တက်မတော်ဘက်ကလှုံ့ဆော်တာမဟုတ်မှန်ကြောင်းသတင်းမီဒီယာတွေကိုဖြေကြားခဲ့တဲ့အတွက်အညှိုးထားကာကူးလို့တက်ဖြတ်ခဲ့တာဖြစ်တယ်လို့ပြောဆိုနေကြပါတယ်ပထမဆုံးချိန်သတင်းသမားတွေတွားရောက်ခဲ့တဲ့ခီးစဉ်ကိုဥဆောင်ခဲ့တဲ့သတင်းနယ်စာနယ်ဇင်းလုပ်ငန်းကအထွေထွေမန်နေဂျာလည်းဖြစ်သတင်းတောက်တဦးလည်းဖြစ်တဲ့ဦးရဲနိုင်ကတော့မီဒီယာသမားတွေအနေနဲ့လွတ်လွတ်လပ်လပ်သတင်းယူခွင့်မေးမြန်းခွင့်တွေရှိခဲ့ပေမဲ့သတင်းမီဒီယာတွေကိုတွေ့ဆုံတဲ့ဒေသခံတွေအပေါ်မှာချိန်ချောက်မှုအချို့ရှိခဲ့တာကြောင့်သတင်းရယူတာမှာခက်ခဲမှုတွေရှိနေတယ်လို့ သူကပြောပါတယ်
ကျွန်တော်တို့ကအဲ့မှာကျတော့ကြားတဲ့စီးနေတိုက်ခတ်ခံရတာဖြစ်တဲ့အတွက်အတိုင်းဒီဘယ်လိုလဲပေါ့နော်ဖြစ်သွားခြင်းမှာဘယ်လိုရှိလဲအပြီးတော့ဘယ်လိုရှိလဲအဲ့လိုမျိုးကိုကျွန်တော်တို့နေကြတာဗျာအဲ့ဒီတကယ်ပြောရင်လည်းသူတို့ဘက်ကဘယ်လိုလားလာဖြစ်တာလဲဗျာကျွန်တော်တို့ကမတူသေးပါဘဝဖြစ်တာဆိုတာလောက်တာမရှိဘူးခင်ဗျားချိန်ပါလဲသူကျက်လိုက်တဲ့နေကုန်လို့သူမဖြေပြတာမျိုးတို့အဲ့လိုမျိုးကျွန်တော်တို့စိတ်ကြောက်ဖြစ်တာရင်တော့မသိရဘူးဗျာအဲ့လိုကျွန်တော်တို့နေရတဲ့အခါမှာတချို့ပေါ့တတိယမှာရသွားမှာကိုစိုးနေတဲ့အဲ့ကတော့ကျွန်တော်မေဒီနောက်ပိုင်းမှာအကာကံပြောဖြစ်စေ၊ကာကံရှင်နဲ့ပတ်သက်တဲ့မိသားစုကိုဖြစ်စေ၊သိကောက်တာတော့မဖြစ်အောင်လုပ်တာလေးတွေရှိတယ်။ဒါနဲ့ဘိုးဆက်သွားတာလေးရှိပါတယ
်။မောင်နှောဒေတာမှာဥပဒေမဲ့တပ်ဖြတ်မှုတွေမီးရှို့တာတွေအထမပြုကျင့်တာတွေလို့ဆိုးရွားတဲ့လူခွန်ကြီးချိုးဖောက်မှုတွေကျူးလွန်နေတယ်ဆိုတဲ့သတင်းတွေကြောင့်နိုင်ငံတကာကအကဲခတ်တွေသတင်းမီဒီယာတွေလွတ်လပ်စွာသတင်းသွားယူဖို့ကုလသမဂ္ဂနဲ့လူခွန်ကြီးလှုပ်ရှားသူတွေရဲ့ဖိအားပေးတောင်းဆိုမှုတွေကြားမှာပဲမြမအာနာပိုင်တွေဘက်ကသတင်းသမားအချုပ်ကိုတွားရောက်သတင်းယူခွင့်ပြုခဲ့တာဖြစ်ပါတယ်ရှင်
။မေခပြောပြခဲ့တာပါရှင်။အခုမြောက်ပိုင်းရှမ်းပြည်ဘက်ကိုအလှည့်ပေးပါရစေ။မြမနိုင်ငံမြောက်ပိုင်းမှာအစိုးရတပ်တွေနဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေကြားဖြစ်ပွားနေတဲ့တိုက်ပွဲတွေအတွင်းနှစ်ဖက်တပ်တွေအနေနဲ့အရသားတွေကိုထိခိုက်မှုမရှိအောင်အကာအကွယ်ပေးဖို့လူခွင့်ရေးဆောင်ကြီးအဖွဲ့ HRW ကတောင်းဆိုလိုက်ပါတယ်။ဒါအပြင်စစ်ပွဲတွေအတွင်းအိုးအိမ်ဆွန့်ခွာထွက်ပြေးနေကြတဲ့စစ်ဘေးရှောင်ပြည်သူတွေအတွက်အကူအညီတွေကိုလည်းလွတ်လွတ်လပ်လပ်နဲ့အမြန်ဆုံးပေးခွင့်ပြုတင်တယ်လို့ပြောပါတယ်။ဒီကြောင့်နဲ့ပတ်သက်လို့တော့ဆက်သွယ်စုံစမ်းထားတဲ့ကိုရန်နိုင်ကပြောပြပေးပါအောင်ရှင်
။ဟုတ်ကဲ့ပါ။ NLD ဦးဟုတ်ကဲ့ပါ။ NLD ဦးဆောင်တဲ့27ရာစုပင်လုံညီလာခံကျင်းပအစိုးရက27ရာစုပင်လုံညီလာခံကျင်းပပြီးတော့တနိုင်ငံလုံးပြစ်ခတ်ရဆယ်ရည်ငြိမ်းချမ်းရေးဖော်ဆောင်ဖို့လုပ်နေတဲ့အချိန်မှာပဲပြီးခဲ့တဲ့လပိုင်းတွေအတွင်းမှာကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းတွေမှာမြန်မာအစိုးရတပ်တွေနဲ့ကချင်လွတ်မြောက်ရေးတပ်မတော် KIA ဦးဆောင်တဲ့မြောက်ပိုင်းမဟာမိတ်တိုင်းသာလက်နက်ကိုင်အဖွဲ့တချို့ကြားမှာတိုက်ပွဲတွေဖြစ်ပွားခဲ့တာပါပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းမှာလည်းနှစ်ဖက်တိုက်ပွဲတွေပြင်းထန်ခဲ့ပြီးတော့အဲ့ဒီစစ်ပွဲတွေအတွင်းမှာအရသားတွေပေါ်ပြစ်မှတ်ထားပြီးပြမထားတာရရှိသလိုလူခွင့်ချိုးဖောက်တာတွေတွေးလာရတဲ့အပေါ်မှာစိုးရိမ်မိတယ်လို့ HRW အဖွဲ့က Director Phil Robertson ကပြောပါတယ
် We're quite concerned by the significant escalation of the fighting and also the fact that the fighting appears to be targeting
စစ်ပွဲတွေအချိန်မြင့်တက်လာတာနဲ့အရသားတွေနဲ့နေရာဆွန့်ခွာထွက်ပြေးနေတဲ့ဒုက္ခသည်တွေပေါ်ပြစ်မှတ်ထားပြီးတိုက်ခိုက်နေတာတွေကိုကျွန်တော်တို့အနေနဲ့အထူးပဲစိုးရိမ်ပါတယ်စစ်ပွဲတွေတွင်ပြည်မိနေသူတွေတိုက်ပွဲတွေဖြစ်နေတဲ့ဒေသကအရသားတွေပေါ်လူခွင့်ရချိုးဖောက်တာတွေရှိတယ်ဆိုတာတွေ့ခဲ့ရပါတယ်။ဒါကြောင့်အဲ့ဒီဒေတာကစစ်ဖေးဆောင်ပြည်သူတွေနဲ့အရသားတွေအပေါ်မှာလူခွင့်ရချိုးဖောက်တာတွေကိုအဆုံးသတ်ပြီးအပြည့်အဝအကာအကွယ်ပေးဖို့လိုအပ်ပါတယ်
။ဒါပြင်မြန်မာဆိုရဘက်ကရောတိုင်းသာလက်နက်ကိုင်အဖွဲ့တွေဘက်ကပါအရသားတွေအပေါ်မှာတပ်ဖြတ်တာတွေအတင်းကျပ်လိုအပ်ပြီးခိုင်းစီတာတွေအပါအဝင်တခြားလူခွင့်ရချိုးဖောက်မှုတွေကိုတွေ့ရှိခဲ့ရတယ်လို့လည်းသူကပြောပါတယ်။ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းမှာဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်နေဆက်ကိုဖျက်ကျော်တဲ့ထွက်ပြေးတိမ်းရှောင်သူတွေကတိုးလာနေပြီးတော့အိုးရင်ဆွန့်ခွာထွက်ပြေးသူအရေတွက်ဟာလည်းတသိန်းကျော်ရှိတယ်လို့ Phil Robertson ကပြောပါတယ
် The fighting is getting more intense and people have very few places to flee.
တိုက်ပွဲတွေပြင်းထန်လာတာနဲ့အမျှလူတွေကလည်းထွက်ပြေးစရာနေရာတိတ်မရှိတော့ပါဘူး။လက်တလောဖြစ်တဲ့တိုက်ပွဲတွေကြောင့်တရုတ်နိုင်ငံတဲကိုထွက်ပြေးသူအရေတွက်လည်းတိုးနေပြီးကျွန်တော်တို့ရထားတဲ့စင်းတွေအကြာ1000ခွဲလောက်ရှိပါပြီ။2012ခုနှစ်ကစပြီးကချင်နဲ့ရှမ်းပြည်နယ်တွေမှာဖြစ်ခဲ့တဲ့တိုက်ပွဲတွေကြောင့်အိုးရင်ဆွန့်ခွာထွက်ပြေးနေရသူဒုက္ခသည်ဦးရေဟာတသိန်းခွဲလောက်ထိရှိသွားပါပြီ
။ကုလသမဂ္ဂအဖွဲ့အစည်းအပါအဝင်နိုင်ငံတကာကအဲ့ဒီဒုက္ခသည်တွေကိုအကူအညီပေးဖို့လုပ်နေတာတွေမှာလည်းအခက်အခဲတွေရှိနေပြီးတော့ဒုက္ခသည်တွေအတွက်လိုအပ်နေတဲ့အကူအညီတွေကိုလွတ်လွတ်လပ်လပ်ပေးဖို့ခွင့်ပြုတင်တယ်လို့ Phil Robertson ကအခုလိုပြောပါတယ်
။ Humanitarian access is becoming more difficult for people. It's becoming harder for the humanitarian.
အဲ့ဒီတွေအတွက်လူသားချင်းစာနာတဲ့အကူအညီတွေပေးဖို့ကပိုခက်လာပါတယ်။အထူးသဖြင့်ကုလသမဂ္ဂအပါအဝင် NGO အဖွဲ့အစည်းတွေရဲ့လူသားချင်းစာနာတဲ့အကူအညီတွေပေးဖို့ပိုခက်လာပြီးအတားအဆီးတွေကိုလည်းပိုကြုံလာရပါတယ်။ဒါ့အပြင်မြန်မာစစ်တပ်ဘက်ကတချို့နေရာတွေကိုသွားခွင့်မပေးဘဲအတားအဆီးတွေလုပ်ထားပါတယ်။မြန်မာစစ်တပ်အနေနဲ့လူသားချင်းစာနာတဲ့အကူအညီတွေကိုဘယ်နေရာကိုမဆိုပေးဖို့ခွင့်ပြုတင်ပါတယ်။
စေဘေးကြောင့်ဒုက္ခသည်တွေအဓိကလိုအပ်နေတဲ့အကူအညီတွေကတော့စားနပ်ရိက္ခာဆေးဝါးနဲ့အဝတ်ထည်တွေဖြစ်ပြီးတော့အခုခါမှာစောင်းစာဒီကိုဝင်လာပြီးဖြစ်တဲ့အတွက်အနှွေးတွေတွေနဲ့စောင်းတွေလည်းလိုအပ်တယ်လို့သူကပြောပါတယ်ပြီးခဲ့တဲ့နှုန်းမှာ20ရက်နေ့က KIA ကချင်လွတ်မြောက်ရေးတပ်အပါအဝင်မြောက်ပိုင်းမဟာမိတ်တပ်ဖွဲ့တွေကရှမ်းပြည်နယ်မြောက်ပိုင်းကမူဆယ်မြို့ရဲစခန်းကိုဝင်ရောက်တိုက်ခတ်ခဲ့ပါတယ်အဲ့ဒီနောက်ကစပြီးတော့မြန်မာစိုးရတက်တီကနဲ့မြောက်ပိုင်းမဟာမိတ်တက်တီချာမှာတိုက်ပွဲတွေအချိန်မြင့်တက်လာခဲ့တာဖြစ်ပါတယ်။မြောက်ပိုင်းမဟာမိတ်တပ်ဖွဲ့တွေထဲမှာတော့ KIA ကချင်လူမျိုးရေးတက် MNDA ခေါ်ကိုကန့်တပ်ဖွဲ့ TNLA ခေါ်တောင်းပလောင်တပ်ဖွဲ့နဲ့ AA လို့ခေါ်တဲ့ရခိုင်တပ်မတော်တို့ပါဝင်ပါတယ်ခင်ဗျာ
။ကိုရနိုင်ပြောပြသွားတာပါရှင်။အခုတခါတော့ဘိတ်ဆိုင်ပြိုမှုရောင်းနေအောင် ဒီ UNODC အဖွဲ့ကဘယ်လိုတိုက်တွန်းတယ်လဲဆိုတာနားဆင်ရမှာပါကမ္ဘာပေါ်မှာဘိန်းထွက်ရှိမှုဒုတိယအများဆုံးမြန်မာနိုင်ငံမှာဘိန်းဆိုင်ပြိုမှုရော့ကျအောင်နေဆက်ဒေတာကတောင်သူတွေကိုအစားထိုးသီးနှံစိုက်ပျိုးရေးကဏ္ဍမှာပို့ပြီးတော့အားပေးကူညီဖို့လိုတဲ့အကြောင်းကုလသမဂ္ဂ UNODC အဖွဲ့ကတိုက်တွန်းထားတာဖြစ်ပါတယ် Writers သတင်းတပုတ်ကိုအခြေခံပြီးတော့ကိုညာဝင်းအောင်ကပြောပြမှာပါရှင
်ကြားပြည်နယ်မြို့တော်လွိုင်ကော်နဲ့နှစ်နိုင်လောက်ဝေးတဲ့ဒေတာဟာမဲကောင်ဒေတာတွေကတရားမဝင်မူရစ်ဆေးထုတ်လုပ်ရောင်းဝယ်မှုရဲ့တစိ့ဒေတာအဖြစ်ပါဝင်နေပါတယ်။ဒီကမ္ဘာလုံးဘိန်းထွက်ရှိမှုရဲ့လေးပုံတစ်ပုံဟာချွေတိကန်နေမြေလို့ခေါ်တဲ့မြန်မာလာအိုထိုင်းသုံးနိုင်ငံကနေထွက်နေတာဖြစ်ပါတယ်။2015ခုနှစ်တုန်းကမြန်မာနိုင်ငံဟာဘိန်း648တန်နီးပါးထုတ်ခဲ့ပြီးဒါဟာအာဖဂန်နစ္စတန်နိုင်ငံပြီးရင်ဒုတိယမြောက်အများဆုံးဖြစ်တယ်လို့ကုလသမဂ္ဂမူရစ်ဆေးဝါးနဲ့ရာဇဝတ်မှုတိုက်ဖြတ်ရေးUNODC ရဲ့မနစ်ကထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။ဒီလိုတရားမဝင်ဘိန်းထုတ်တဲ့လုပ်ငန်းကနေဒေါ်လာဘီလီယံပေါင်းများစွာရနေပြီးစင်းရဲမွေတည်မှုစစ်ပွဲပဋိပက္ခနဲ့တရုတ်လူမျိုးတွေရဲ့ဝယ်လိုအားတွေကြောင့်တရားမဝင်ဘိန်းထုတ်လုပ်မှုတွေဆက်ရှိနေတာပါ။အသက်40အရွယ်တောင်သူတူကတခြားသီးနှံတွေထက်ဘိန်းဆိုင်လို့ရတဲ့ဝင်ငွေကပိုကောင်းတယ်လို့ဆိုပါတယ်
။ကျွန်တော်တို့လည်းလုပ်ရတယ်ဒါပေမဲ့တော့ဝင်ငွေတော့တင်ရတော့ပိုကောင်းပါ
ဘိမဆိုင်ကြဖို့တမယိုးကြနီးနဲ့တားမြင်နေမဲ့အစားတောင်သူတွေအခြားနီးနဲ့ဝင်ငွေရအောင်အစားထိုးသီးနှံစိုက်ပျိုးထုတ်လုပ်ရေးကဏ္ဍမှာပူပြီးအာယုံစိုက်ဖို့မြန်မာအစိုးရကို UNODC အဖွဲ့ကတိုက်တွန်းနေတာဖြစ်ပါတယ် UNODC ရဲ့မြန်မာဌာနကိုယ်စားလှယ် Troas Vesta ကတော့သူတို့မျှော်လင့်ချက်ကိုပြောပါတယ
် We are hoping in UNODC that the whole issue about eradication of drugs is realized as not working.Whoever is eradicated
မွေးဆွေးဝါးကိုအမြင့်ပြတ်ရှင်းလင်းဖို့ဘယ်သူကပဲစူးစမ်းလက်တွေ့မှာအမြင့်ပြတ်တုတ်တင်ရှင်းလင်းနိုင်ဖို့မလွယ်ကူဘူးဆိုတာကျွန်တော်တို့ UNODC ကမှန်းထားပြီးသားဖြစ်ပါတယ်။တခြားနည်းနဲ့ဒေသဖွံ့ဖြိုးတိုးတက်အောင်လုပ်ရပါမယ်။တောင်သူတွေဝင်ငွေရစေမဲ့ဘိန်းစားထိုးသီးနှံတမျိုးမျိုးစိုက်ဖို့လိုပါတယ်
။တောင်သူတွေဟာဘိန်းစိုက်နေတဲ့ရာဇဝတ်သားတွေမဟုတ်ကြပဲစားဝတ်နေရေးအတွက်သာလုပ်နေကြတာကိုလည်းသူတို့ကပြောပါတယ်။UNODC အဖွဲ့ဟာရှမ်းပြည်နယ်တွင်းကဘိန်းဆိုင်တောင်သူတွေနဲ့အနီးကပ်ဆက်ဆံနေပြီးစားသက်စီမံကိန်းအဖြစ်ကော်ဖီဝင်းတွေကိုအစားထိုးစိုက်ဖို့စီစဉ်ပေးနေပါတယ်။မွေးရည်ဆေးဝါးတက်ဖြည့်ရေးအတွက်အရေးကြီးလာတဲ့ကာကွယ်ရေးပြည်ရေးရေးနဲ့နေဆက်ရေးရာဝန်ကြီးဌာန၃ခုစလုံးကိုစစ်တပ်ကဆက်ပြီးချုပ်ကန်ထားစေမှုမွေးရည်ဆေးဝါးပြဿနာဟာဒေါအောင်ဆန်းစုကြည်အတွက်ခေါင်းခဲစရာဖြစ်နေပါတယ်။မွေးရည်ဆေးထုတ်လုပ်မှုအများစုဟာတိုင်းသားလက်နက်ကိုင်တွေထိန်းချုပ်ရာဒါမှမဟုတ်အစိုးရစစ်တပ်နဲ့ပြည်သူစစ်တွေထိန်းချုပ်ထားတဲ့နေဆက်ဒေသကနေအများဆုံးထွက်နေတာဖြစ်ပါတယ်။မူရည်စေဝါအမြင့်ဖြတ်ဖို့ကိစ္စမှာမြန်မာတနိုင်ငံတွေနဲ့ဖြည့်ရှင်းလို့မရနိုင်ဘူးလို့မြန်မာနိုင်ငံမူရည်စေတိုက်ဖြတ်ရေးအသင်းဥက္ကဋ္ဌဦးစိန်ဝင်းကပြောပါတယ
်။တမတော်အစိုးရလက်ထက်စုသူတို့ကဘန်းလုပ်ထားတယ်လေ။ဟောဆင်ရှင်တွေချပါရဆိုထောက်ပံ့မရအောင်မရတော့အခုရှိတဲ့ဟာနဲ့ကြိုးစားပြီးတော့ဟုတ်လားခုနပြောတဲ့အစားတို့စိုက်ပျိုးရေးအစားတို့ဝင်ပြီးလုပ်ခဲ့ပါတယ်။ဘယ်လိုလဲပဲပွင့်လင်းပြောပါဆိုလို့ဟုတ်မတိအောင်ပေါ့အခုကတော့အစိုးရအသည့်ဖြစ်လာပြီဒီမိုကရေစီတန်းချောင်းရောက်နေပြီဆိုတော့ INGO တွေရောတခြား G2G ပေါ့နော်ဒါတွေကလည်းဟိုပါပေါ့တက်ရိုက်ထောက်ပံ့ပတ်ဖို့မှုတွေဝင်လာတော့မှာပါ
2013ခုနှစ်တုန်းကဆိုရင်အစစ်တောင်အာဆဒေတာတွင်ဘိန်းမြူနဲ့စိတ်ကြွစေးကုန်သွယ်မှုကနေအမေရိကန်ဒေါ်လာ31ဘီလီယံလောက်ရရှိတယ်လို့ UNODC အဖွဲ့ကခန့်မှန်းထားပါတယ်ခင်ဗျာ
ဘိန်းစားထိုးစိုက်ပျိုးရေးအကြောင်းကိုညာဝင်းအောင်ပြောပြသွားတာပါမြန်မာနိုင်ငံကလေယာကိုင်းကျွန်းနဲ့အသက်မွေးကြတဲ့တောင်သူတွေအဖို့အည်သွေးမကောင်းတဲ့ကိရိယာတစားပလာတွေနဲ့ခက်ခက်ခဲခဲအလုပ်လုပ်နေကြရပေမဲ့အခုခါမှာတော့သုံးဘက်မြင် 3D ပရင်တာအကူအညီနဲ့ခစ်မီပစ္စည်းတွေကိုသုံးနိုင်တော့မယ့်အခွင့်အလမ်းတွေပေါ်ပေါက်လာနေပါပြီ။ရန်ကုန်မြို့နယ်မလှမ်းမကမ်းရွာတရွာမှာဆိုရင်ကွန်ဆိုက်တောင်သူတချို့ဟာ 3D ပရင်တာနဲ့ထုတ်လုပ်တဲ့လေယာသုံးကိရိယာတွေရဲ့အကျိုးကိုလက်တွေ့ခံစားနေရပြီဖြစ်တဲ့အကြောင်း AFP သတင်းတပုတ်ကိုအခြေခံပြီးတော့နန်းလောင်ကပြောပြပါမယ်ရှင်။
အာရှတိုက်ကအစိုးရဆုံးနိုင်ငံတစ်ခုဖြစ်တဲ့မြန်မာနိုင်ငံကတောင်သူတွေရဲ့ဘဝဟာကြမ်းတမ်းလာသလိုတဘာဝဘေးဒဏ်မကြာခဏကြုံကြရပြီးအိုဟောင်းနယ်ရဲ့အကြီးအသေးညံလေယာသုံးပစ္စည်းတွေနဲ့လုတ်ကင်စားတောက်နေကြရတာပါအရင်စစ်အစိုးရလက်ထက်မှာနိုင်ငံတကာရဲ့တန်ခတ်ပိတ်ဆို့မှုတွေကြောင့်လဲဆက်ပြေးရေးလုပ်ငန်းအပအဝင်မြန်မာနိုင်ငံရဲ့ကုန်ထုတ်လုပ်မှုမှာကျွမ်းကျင်မှုအားနည်းပြီးတော့ကမ္ဘာအလဲမှာနောက်ကျကျန်နေခဲ့ရတာဖြစ်ပါတယ်ခုတော့အကျိုးမြတ်မျိုးတဲ့စီးပွားရေးလုပ်ငန်းတွေကနေသုံးဖက်မြင် 3D ပရင်တာတွေနဲ့လယ်သမားတွေရဲ့ဘဝတွေတိုးတက်လာစေဖို့တစ်ဖက်တစ်လမ်းကကူညီနေကြပါတယ် Proximity Designs Company ကကုန်ပစ္စည်းထုတ်လုပ်သူ Engineer Tae A. Harimoto ကအခုလိုပြောပါတယ
် We want to create something that farmers find delight in. We want people to open the package and see that oh somebody
တောင်သူတွေဝမ်းသာမယ့်အရာတစ်ခုခုကိုကျွန်တော်တို့ဖန်တီးပေးကြပါတယ်အထုပ်ကိုဖွင့်လိုက်တာနဲ့ဒီပစ္စည်းကိုသုံးမဲ့သူရဲ့အတွေ့အကြုံကို ထည့်စင်စားထားပါလားဆိုတာမျိုးဖြစ်စေချင်တာပါဒီနီးလန်းနဲ့ကျွန်တော်တို့ရဲ့ကုန်ပစ္စည်းအသုံးပြုသူတွေကိုဂုံတက်စေမယ်လို့မျှော်လင့်ပါတယ
် 3D printer ကနေရေးဖြန်းပေးတဲ့ပိုက်ခေါင်းစနစ်နဲ့နေစွမ်းအားနဲ့ရေးဆုပ်တဲ့ဆက်တွေအတွက်လိုအပ်တဲ့အစိတ်ပိုင်းတွေကိုထုတ်လုပ်နိုင်ပါတယ်ပလတ်စတစ်နဲ့ဖန်တီးထုတ်လုပ်ရတာဟာအချိန်ကုန်တက်သားစေသလိုကုန်ထုတ်လုပ်မှုကုန်ကျစရိတ်လည်းအတော့ကိုတက်သားစေပါတယ်ဒီဇိုင်းပုံစံအတီးဖြစ်ပြီးဆိုတာနဲ့နိုင်ငံခြားကစက်ရုံတွေကိုပုံစံပေးပြီးတော့အများအပြားထုတ်လုပ်နိုင်ပါတယ်။ Proximity Designs Company တွဲဖက်တည်ထောင်သူမဒေးဗီအောင်လင်းကအခုလိုပြောပါတယ်
။ For it might take you know weeks and sometimes months to sometimes you have to get a mold.
ဒီလိုကဆိုရင်လနဲ့ချီအောင်ကြာတတ်ပါတယ်။တခါတလေပုံစံကွက်နဲ့မှန်မှန်ကန်ကန်ပလတ်စတစ်ပစ္စည်းထုတ်လုပ်တဲ့သူကိုရှာရပါတယ်။ပုံစံထုတ်ရတာကလည်းဈေးကြီးရယ်လေဒါပေမဲ့အခုတော့ 3D သုံးပတ်မြင် printer နဲ့ဒါတွေအားလုံးဈေးတက်တက်တက်နဲ့ခက်မြမြလုပ်နိုင်နေပါပြီ
3D printer ရဲ့အကျိုးကိုတောင်သူတွေစပြီးတော့တွေ့မြင်နေရပါပြီရန်ကုန်မြို့ကနေမိုင်80အကွာမှာရှိတဲ့ကွင်းရွက် site တောင်သူကိုကျော်ဝင်းကတော့ 3D printer ရဲ့ကောင်းကျိုးကိုစပြီးတော့ခန်းစားနေရပါပြီပြီးခဲ့တဲ့နှစ်လလောက်မှာ 3D printer ကထုတ်တဲ့ရေဖြန်းပိုက်ခေါင်းကိုသူ့ site ခင်းထဲမှာတပ်ဆင်ခဲ့တာကြောင့်ကုန်ကြစေတက်တာသွားစေတယ်လို့သူတို့တာအဖအပင်ရေလောင်းရတဲ့အချိန်တဝက်လောက်တက်တာသွားစေတယ်လို့ပြောပါတယ်
။အထမ်းမဲ့ပါ냐ပေါ့လေအဲ့လိုသုံးမဲ့ဆိုရင်တော့ဒါနဲ့ခေါင်းထုံးမခတ်တက်တာကွာငါတို့။ဝယ်လို့ဒီမှာသုံးပါလေလေ
။ရေထမ်းပြီးရေပုံးတွေနဲ့ရေလောင်းရတဲ့အခါမှာတခါတလေရေများပြီးတော့ကွင်းရွက်တွေပြတ်သွားတတ်ပါတယ်။ခုတော့လိုအပ်တဲ့အပိုင်းလောက်ပဲရေဖြန်းပေးနိုင်အောင်ကိုကျော်ဝင်းကိုယ်တိုင်လုပ်နိုင်ပါပြီ။ဒီလိုသိငယ်တဲ့ cycling လေးမှာ 3D printer သုံးနိုင်ဖို့ဆိုတာဘယ်တော့မှမဖြစ်နိုင်ဘူးလို့ထင်ရပါတယ်။ဒါပေမဲ့နောက်ဆုံးပေါ်နေပညာတွေဟာမဖြစ်နိုင်ဘူးလို့ထင်ရတဲ့နေရာတွေထိရောက်ရှိလာနေတာဖြစ်ပါတယ်ရှင်
။နားလောင်ပြောပြသွားတာပါရှင်။အခုတော့ Christmas Day Lesson ထုတ်လွှင့်ပေးပါရမရှင်။ The Waitress အဖွဲ့ရဲ့ Christmas Red Bean ဆိုတဲ့သချင်းနဲ့ဖြောပြပေးခြင်းပါတယ်။
Waitress Day Guitar ဖွဲ့ရဲ့ Christmas Rapping ကိုနှာစင်ခဲ့ကြရတာဖြစ်ပါတယ်ရှင
် VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနှာစင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နှာစင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင်။2016ခုနှစ်ဒီဇင်ဘာလ23ရက်တောက်ကြနေ့ညပိုင်း VOA အစီအစဉ်တွေကိုလိုင်းဒိုမီတာ24 25 32 50နဲ့လိုင်းလက်မီတာ190တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်။အခုည10နာရီထိဆက်ပြီးတော့နားဆင်ကြရမယ့်အစီအစဉ်တွေထဲမှာတော့အမျိုးသမီးကန္တာတခါခရစ်စမတ်ဘိုးဘိုးကြီးစင်တာစီတကဘာလုံးကပြေပို့လာတဲ့စာရေးအကြောင်းသိကြရမယ့်သုတဆုံးနဲ့အမေရိကန်တခွေနဲ့အတူ
ပညာတက်တမတက်စာတက်တမတက်ဒီ technology တက်တဲ့လူတွေအရန်အလေးထားတဲ့အတွက်အမေရိကကြီးကအရန်တိုးတက်တယ်အလေးထားမှုကအမှန်အရေးကြီးတယ်လို့ဒီကနေ
2016ခုနှစ်အတွင်းစမ်းသစ်ထုတ်လုပ်နိုင်ခဲ့တဲ့ဓာတုဗေဒဆိုင်ရာတိုးတက်ပြောင်းလဲမှုတွေအကြောင်းသိပ္ပံနဲ့ဤပညာအစီအစဉ်မှာနားဆင်ကြရပါမယ်။ဒီလိုအစီအစဉ်တွေကအခုရင်ဆုံးအမျိုးသမီးကဏ္ဍကိုထုတ်လွှင့်ပေးပါမယ်ရှင်။ပင်လယ်တငါဝိထုတို့များအပါအဝင်လူမှုဘဝရှုခင်းနေအပြင်တခါခီးသွွားမှတ်တမ်းစောင်းပါးတွေရေးသားနေသူဗိဇာတိစာရေးဆရာမမိချမ်းဝေဟာမကြသေးမီကအမေရိကန်ပြည်ထောင်စုကိုစာပေလေ့လာရေးခီးစဉ်နဲ့ရောက်လာပါတယ်။မြို့တော်ဝါရှင်တန်ဒီစီကိုရောက်ခဲ့စဉ်မှာသူ့ရဲ့စာပေဘဝအကြောင်းကိုသူနဲ့ဒေါ်လာလာတန်းကဆက်သွယ်မေးမြန်းခွင့်ရခဲ့ပါတယ်။သူ့ရဲ့စာပေရေးသားမှုအတွေ့အကြုံအကြောင်းကိုပြီးခဲ့တဲ့သတင်းဘက်ကတော့တင်ပြခဲ့ပြီးဖြစ်ပါတယ်။ဒီသတင်းဘက်မှာတော့တက်ကရစ်2000ပြည့်မှာအမျိုးသားစာပေစုချိမြင့်ခံခဲ့ရတဲ့အကြောင်းကိုနားဆင်ကြရမှာပါရှင်။
'Cause it only serves to make me more determined to achieve my final goal. And I come back even stronger.
Mi chawi nu da sa bi su ya le de chawi ni ne pyo pya bi ba la shi.
Chuma chang sia bwa ni bi lo cha lu mu bwa shi bi ni yin ni ya ni bi lo a lut thwet lai de ka ma chuma lo wa manali ya li du to to ma ne to to yin ni ba de. Yin ni lo chuma chang pai lo shi to to ma ne to ni li shi de de ai yo.အဲ့တော့တော်မင်းဒီကစာရေးတော့မှလားတဲ့စောစောတုန်းကတော့ဝါသနာရှင်အနေနဲ့ရေးနေတာအဲတကယ်စာရေးတော့မယ်ဆိုရင်မင်းတို့ဘက်မှာလူတိနေနေသေးတဲ့ပင်လယ်တငါကိစ္စတွေရှိရင်အဲ့ဒါရေးပါလို့တော်ကလိုင်းချပေးလိုက်တာလေအဲ့ဒါနဲ့ဒီမှာဟုတ်တာပေါ်ဆိုပြီးတော့ပထမဦးဆုံးလိုင်းအောင်ကြောက်တဲ့ငါဆိုတဲ့ဟိုပလာတူဖန်းတဲ့ကိစ္စလေးကျွန်မရေးလိုက်တယ်ရေးပြီးတော့တော်စီပို့ကြည့်တာပေါ့နော
်
ပို့ကြည့်တော့ဟာဟုတ်တယ်ကောင်းတယ်အထက်လုံးဆိုတော့ကျမအားတက်သွားတယ်ပင်လေကိုဆင်းသွားတယ်အဲ့တော့မှပြန်ဆင်းတာပေါ့အကိုကအနည်း20နေလာပြီမဲ့လေကျွန်းလေးကိုကွာဖို့လူသေးတယ်ဆိုတော့အဲ့မှာကျမပင်လေကိုပြန်ဆင်းသွားတယ်ဆင်းသွားပြီးတော့ရလာတဲ့ဟာလေးကိုအဲ့ဒီကုံညာလေးကိုစက်ကောင်လေးထည့်ပြီးတော့ကျမဝတ်ထုထုလေးကြီးရေးတော့တော်တော်ကပဲအဲ့ဒီလူတို့ကြီးပွားရေးစာအောက်တိုက်ကနေပြီးတော့ကျမကိုစာအောက်ထုတ်ပေးပါတယ
်
အမှန်မှန်ကလူတို့ကြီးပွားရေးစာအောက်တိုက်ကဝတ်ထုထုတ်လို့ရှိပါဘူးကျမကဆောင်းပါးတွေပဲထုတ်တာပါအဲ့တော့ကျမကတော့သူကသမီးလူလည်းချစ်နေတယ်ဆိုတော့အဲ့ဒါနဲ့လူကြီးပွားရေးတိုက်ကနေပြီးတော့ကမာရင်ွယ်နဲ့ခြားပင်လေဝတ္ထုတို့များဆိုပြီးတော့အဲ့စာအုပ်ကိုတော်တော်ကိုယ်တိုင်ပြုဖတ်ပြီးတော့အာပြုလဲစင်အောင်ဆိုပြီးတော့အဲ့ဒါစစ်စစ်ချာချာကလေးအခုညီပြီးတော့လုတ်ပြလိုက်တဲ့အတွက်ကြောင့်မို့စာအုပ်လည်းထွက်သွားတယ်အဲ့ဒီစင်မှာပဲတော်တော်အပါစာလည်းပါတယ်ကျမတို့မျိုးသားစာပေစုမှလည်းအဲ့ဒီတော့ဆိုရင်ကွဲနေကြတာလေလူတို့ဘက်ကစာရေးဆရာတွေကိုမပေးဘူးဆိုတော့ဘယ်သူမှအဲ့ဒီစုကိုသိမ်းဝင်စားတဲ့ခစ်ပေါ့နှာခေါင်းပြင်းပြင်းဟိုဘက်ခြံကဆိုရင်ဒီလိုပဲလက်တင်ရပေးနေတဲ့အချိန်မှာပဲကျမစာအုပ်ကိုကီလိုမီလိုပေါ့လူတို့လည်းခြိုက်တယ်ဒီအဖွဲ့အစည်းကလည်းအစိုးရလည်းရွေးချယ်လိုက်တယ်ဆိုတဲ့ကြောကြောင့်မို့လို့အဲ့ဒီစုကလေးရတာပါအဲ့ဒါလေးပါ
ဟိုနောက်တစ်ခုလေဟိုငိုင်းငိုင်းတို့ပြန်တန်းချင်းခြေရဆိုတာလေ
ဟုတ
်ကြီးတယ်ဆိုတော့အဲ့ဒီခေါင်းစဉ်လေးကျမစိတ်ဝင်စားလို့လေ
ငိုင်းငိုင်းကလေကြီးလို့ကျမတို့ support wine တွေလောက်ကြတယ်ဘူဒာကြီး support wine ဘူဒာကြီးဆရာရေရှမ်းဆိုတာရှိတယ်သူကဒုယုံပိုင်ချုပ်ပေါ့ကျမတို့ဒီလိုလူလူကြားထဲမှာစာတွေဖတ်ကြတော့မယ်ဆိုတော့ဘယ်လိုနေရာမျိုးရွေးချယ်မလဲလူလာများတဲ့နေရာပေါ့အဲ့ဒီမှာအဲ့ဒီလက်ဖက်ရည်ဆိုင်နဲ့ lucky java လို့ခေါ်လက်ဖက်ရည်ဆိုင်နဲ့မှာလက်မှတ်လဲလိုက်တော့ဝယ်မယ်ယထာလက်ကျူတဲ့လူလည်းရှိတယ်ဘူရာဂျီနာအဲ့ဒီဆိုင်လေးမှာကျမတို့စပြီးတော့အဖြေတည်ပြစ်လိုက်တယ်အဲဆရာရေရှမ်းကသူပိုင်နေဆိုတော့သူကသူ့ရုံမှရောက်အောင်သူကူညီမယ်ဆိုတော့အဲ့မှာသူကခေါင်းဆောင်ပြီးတော့ကျမတို့အဲ့ဒီမှာစာကိုတပတ်တစ်ချိန်မှာဖတ်တယ်။ငိုင်းငိုင်းဆိုတာအဲကျမဘာလို့ဒီနာမည်လေးပေးဖြစ်လဲဆိုတော့နိ 怎么俺娘那边咱嘞最少最多包家嘞，不管女五家都行，代表呢，俺啊嘞。我是会比较简单的，他考那不都蛮简单，不是难难的，不他妈的考嘛。那他那考，那他理考比较基本的难点了，你识考，哎，对不？基本的难点来看嘛嘞，比如啊，多多对对没偏误的，我还比较简单的嘞，是数学难嘛？考上专业的人家我票嘛，再嘛比的，这不都要给的？哎，咱们起码难难一点的，这不我对比较好家的，这差不多，起码都困难了。这边应该欧苏会变大些嘞，好，什么俺人就变大年纪呀，这高中的毕业吧嘞，阿龙起码都六岁了，他是那十八岁吧，你起码都，人家不呢，我也只一来罢了，你这来变么苏米的嘞，这全部低看他的，起码看他压他嘞，他偏偏变没到底六岁的，变六口虚的，起码都嘛，我是碰上刚刚没时间来罢了，再下来呀，新一下来。都这么俺俺怎么开比较低？或者楼啊的是吧？你这起码都像咱来看嘛，可能路不哦可以呀，但都要开的。俺现在是不会说你了不
？OK。
一点你个起码搬来的多不？那现在是不会把我们以后怕修开的，你啥意思啊？你啥意思啊？妈的，啊对了吧嘞，好嘞吧嘞，那不哩路路对啊？你个哪趟呢？哪趟呢？非得得抓了，起码路怕路那样的啦，是不路路里嘞吧
？OK。
这马路路都是有梯要的，就要雨刷的。再下的呀，刷呗，一年用那么比如，你都家的嘛，好多路拍片的也是了，都错完了。啊，那个玻璃嘛，把透明的，把一边不要，把路底玻璃弄下来来了，啊，这路雨刷洗干净好不弄，都错明了。这马路上记录好，过路条嘞，好歹这马路上一边边照片来透明，他边边那边边马路这马路上。看有的去个表演过，有的什么办来咯？好了，去一段喊来，提前嘛来谈呢，来陪伊当年呢，起码都拍片来的，家里的排骨，哪里嘛家在没？这龙我怕打断没速度线，起码都转，就我们家西的，那边老家转过，那他都转过，那我们拍就西的，路兄弟的转账嘛，起码的六十里里，起码都四百米路边，啊，但对了，看了一下他了，那他比较起码都是奥的。出来的不能路的有变使用的呢，起码都缺大的不，哦，都来了，比如变单个的，变单个的好，或者啊，不单个，不一样的呢，少的特别多的变的是比较舒服的，啊，特别的不要吧。
OK， 这罗里嘞，水温啥子呀，高嘛的，所以说，那说明呢，起码米是那不能，米的米啥意思呀？第五年呢不能，这样呢，起码都米嘛，米的米就够。白露江北京马来西
亚，起码路啊，没有米的，没有米的，是个安安的家来买路吧。起码连米库出来是个也冇的，哎，那些马生意，吧，米库管了，米库冇包妈妈，哎，些马吧，第哎的哎农业先得看啊，没有米的吧，冇的那路是时间的比较好，冇抽的天，没有米嘛吧，哎，看看他的库嘛是吧，没有米的一边公路，这段啊，七九站，八道站。米布上啊，起码你那一百的米布上，哎，就哎呀，臭呗。你这讲嘛不提米布话呗，是真的。你这表现不来提米布话呗，是真的。你说米子米的米布属于讲，能吃到起码没卤。米布撇的属于讲嘞，有眼子也没卤。第一只硬龙眼，卤第一只硬龙眼，起码也是关于卤骨的。阿老，啊，米子米掉不嘛没定的嘞。提米子米的，虽然在那不提米子米的，起码把它一干，可卤骨。到底去办咯？你是米的，虽然我穿老布生的，印度印哪里哦，有家里哦，可能都要打我的，快胃病就嘛偏没事，他起码服他吧。刚下来老苦着哩，起码苦了，人家都话人继续，过老多老苦，啊，刚上都还没发现，这些子的，别家都干那麻烦你们，起码生病的等下，急他吧咯，没有米掉不起，像你都生病下来，啊，起码无种。本来等下晒晒嘛，是个皮土吧。然后他不都那么保值些？哎，你这大绿呀，那来起码白嘛，俺们那晒吧呢，俺这老年给的说，白土白大的嘞，你来没？这本来等下给啥的米你打呗？哎，你嘛来晒晒的，伢一出来的，都多都把皮肉米一扎打的，起码嘛把皮肉的本来等下最没扎打的，本来嘛哪一边洗不松一边洗，本来嘛不挖的洗的，哎，你不挖的那先做味道。阿弟不话的有吧？这边人家靠对面多不咯？起码都里拉的看嘛，龙岩那边里拉都没下吧？ တို့ရဲ့ဘဝတွေပါလေးလာဖို့အတွက်ကျမတို့ချိတ်အားကြီးပေးခဲ့ရတယ်။ဥမာဆလုံးပဲဖြစ်ဖြစ်ပေါ့နော်။ပင်လေရွာတရွာကိုရောက်သွားရင်ပဲဖြစ်ဖြစ်ပေါ့။ကျမဒီ2000ပြည့်နှစ်ဝန်းကျင်အားဆိုရင်တော်တော်ကြီးကိုနိုင်ငံရေးခက်ခဲလည်းရှိနေတော့လေ။အဲ့ဒီမှာကျမရောက်သွားတဲ့အချိန်မှာဆိုရင်ကျမတို့ထောက်လှမ်းရေးထင်ကြတာ။ပင်လေမှာလူတယောက်တတ်တာသိလေတာပဲ။ခေါင်းဖြတ်ပြီးတော့ဟိုခန္ဓာကိုယ်ဟိုရေလက်ကန်ချလိုက်ပြီးပြီလေ။ဒါကြောင့်အဲ့ဒီလိုအချိန်မျိုးမှာကျမတယောက်တည်းပင်လေရွာတွေရှောက်သွားတဲ့အခါမှာဒေသခံတွေကတော်တော်သိကူတယ်။ကျမတယောက်တည်းမသွားပါနဲ့တယောက်တည်းမသွားပါနဲ့ဆိုတပည့်တွေကလိုက်လိုက်လာတယ်ကျမတို့။အဲ့ဒီလိုပေါ့နော်ကျမတို့ကစွန့်စားပြီးတော့အဲ့လိုသွားတဲ့ခါကျတော့သူတို့နဲ့လက်ရည်တပြင်းဒီနေမှာသူတို့ရဲ့ရင်ပတ်ထည်ကကိစ္စကပွင့်ထွက်လာတာလေရောက်တာတော့ကတော့သူတို့ကထောက်လိုက်ရင်ထင်တာပေါ့ကျမတို့နောက်တော့မှတကယ်စာရေးနေတဲ့သူပါလားဆိုတော့ဟိုဟာလေးလေးရေးပေးပါအောင်ဆရာမညီအစ်လေးလေးရေးပေးပါအောင်ဆိုပြီးတော့ပေါ့နော်အကြံဉာဏ်ပြီးရင်လည်းကျမပင့်လေမှာတစ်ခေါက်ဆင်းလို့ရှိရင်နလား3လကြာတာပေါ့နောက်တစ်ခေါက်လည်းရေးလို့ရတယ်ဟဲ့အဲ့လိုပေါ့နော်ကျမစွန့်စားခဲ့တယ်ဒါဟာကိုယ်လံကိုဖောက်ချင်မယ်လေမိသူမဆိုကိုယ်လံကိုဖောက်ဖို့တော့လိုအပ်တယ်လို့ကျမယူဆတယ် You can
bend but never break me ဒေါ်လာလာတန်ရဲ့အမျိုးသမီးကဏ္ဍကိုစနေနေ့မနေ့ပိုင်းမှာပြန်လည်နှာစင်နိုင်ကြပါရရှင
်ဒေါ်လာရှင်များရှင်မကြာခင်မှာ2016ခုနှစ်ကုန်ဆုံးပြီး2019နှစ်သစ်ကိုကူးပြောင်းတော့မှာပါကုန်လွန်တဲ့နှစ်ထဲမြန်မာနိုင်ငံရဲ့နိုင်ငံရေးစီးပွားရေးပြည်တွင်းငြိမ်းချမ်းရေးစတဲ့ကဏ္ဍတွေမှာဘယ်ပိုင်းဟာတိုးတက်မှုရှိခဲ့ဆုံးလဲဘယ်နေရာတွေကတော့အဆုတ်ယုတ်ဆုံးဖြစ်ခဲ့တယ်လဲလာမယ့်နှစ်သစ်မှာရောမြန်မာနိုင်ငံအတွက်တိုးတက်မှုဆုတ်ယုတ်မှုဘာတွေများပျော်လင့်နိုင်မလဲဆိုတာကိုလာမယ့်စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်ပါဝင်ဆွေးနွေးလို့တဲ့သောတာရှင်တွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-3855လေးကိုခေါ်ယူပြီးတော့ဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုချုပ်တင်ပေးပို့ထားလို့ရပါတယ်။တိုက်ရိုက်လေးလိုက်ဆွေးနွေးတဲ့အချိန်မှာ VOA ကတယ်လီဖုန်းနဲ့ခေါ်ယူဆက်သွယ်ပေးမှာပါ။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်း email နဲ့ပဲဖြစ်ဖြစ်အသက်ဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့ email လိပ်စာ verbis@voanews.com ကိုချုပ်တင်ပေးပို့ထားနိုင်ပါတယ်။တိုက်ရိုက်လေးလိုက်ဆက်စပ်ကကြိုဆိုပါရစေ။
စနေညတိုက်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွဲကြပါလို့ထပ်မံဖိတ်ခေါ်ပါရစေ။အခုတစ်ပတ်တုတ္တဆောင်တဲ့အမေရိကန်တခွင်အစည်းအဝေးမှာတော့အမေရိကန်လွှတ်တော်ကခရစ်စမတ်တစ်ပင်မိထွန်းပွဲနဲ့စန်တာကလော့စ်ကိုစားစပ်ပြန်ပေးနေတဲ့အင်ဒီယားနာပြည်နယ်ကမြို့ငယ်လေးအကြောင်းကိုအောင်ကတင်ပြပေးထားပါရစေ။
ခရစ်မတ်ကာလမတိုင်ခင်ကတည်းကဝါရှင်တန်မြို့တော်ကသမရအင်ပီရိုမှာခရစ်စမတ်သစ်ပင်မီးထွန်းညီပွဲကျင်းပသလိုပင်မလွှတ်တော်အဆောက်အဦအနောက်ဘက်မြက်ခင်းပြည်မှာလည်းလူလူရဲ့သစ်ပင်လို့ခေါ်ဆိုကြတဲ့ခရစ်စမတ်သစ်ပင်ကိုမီးထွန်းညှိခဲ့ပါတယ်ဒီနေ့မှတော့အမေရိကန်ဆောင်းရာသီအတွင်းမိုးဖိုးဖိုးရွာနေတဲ့ကြားမှာပဲထီးရီဆောင်းပြီးတော့အခမ်းအနားကျင်းပခဲ့ကြပါတယ်ခရစ်စမတ်သစ်ပင်ကိုမီးထွန်းညှိပေးမဲ့သူကတော့အိုင်ဒါဟိုပြည်နယ်ကငါးရန်ကျောင်းသူအစ္စဘဲလာဂျရတ်ဖြစ်ပါတယ်ဒီနှစ်အတွက်လွတ်တော်ခရစ်စမတ်သစ်ပင်ကိုအိုင်ဒါဟိုပြည်နယ်ဖေးရက်အမျိုးသားသစ်တော်ဥယျာဉ်ကနေပေးပို့ခဲ့တာကြောင့်အိုင်ဒါဟိုပြည်နယ်ကကလေးငယ်တဦးအနေနဲ့အခုလိုမီးထွန်းညှိခွင့်ရတာပါမီးမထွန်းညှိခင်မှာတော့အိုင်ဒါဟိုပြည်နယ်ကဒီကလေးအယောက်200လောက်ပေးပို့ထားတဲ့ကြပြားတွေကရွေးချယ်ခံရတဲ့တန်ရှင်းလက်ဆက်တဲ့အိုင်ဒါဟိုတောင်တန်းတွေဆိုတဲ့ကြပြားကိုအစ္စဘဲလာကဖတ်ကြားခဲ့ပါတယ်
Idaho is blessed with beautiful mountains and immense forests. In the winter, the mountains and forests are covered with snow, making the landscape look like never-ending clouds with skyscrapers covered in snow.
မာဇန်ချေမြောက်တစ်ပင်မီထွန်းညီပွဲကိုဒီဇင်ဘာ6ရက်နေ့ကကျင်းပတာပါ။အလွတ်တော်ဥက္ကဋ္ဌ Paul Ryan လည်းဒီအခမ်းအနားကိုတက်ရောက်ခဲ့တာပါ
။ Let's everybody count down. You ready, Isabella?
Yeah.
5, 4, 3, 2, 1. Hey, hey, look at that, look at that. Look at that, isn't that beautiful? Ah. That's great, good job.
ပေ80မြင့်ရှိပြီးအလေးချိန်ပေါင်း 16,500 ရှိတဲ့ဒီခရစ်စမတ်သစ်ပင်ကိုအိုက်ဒါဟိုပြည်နယ်ကနေနိုင်ငံတလောမိုင်4000ခီးစဉ်အနေနဲ့တည်ယူလာတာမှာသတင်းပတ်3ပတ်ကြာခဲ့ပါတယ်25နေရာမှာရပ်နားပြီးတဲ့နောက်ဝါရှင်တန် DC မြို့တော်ကိုနိုဝင်ဘာ28ရက်နေ့ကရောက်လာတာပါ
Have a holly jolly Christmas It's the best time of the year I don't know if there'll be snowBut have a cup of cheer. Have a holly.
လွတ်တော် Christmas တစ်ပင်မိထွန်းညီပွဲကို1964ခုနှစ်ကတည်းကစတင်ခဲ့တာပါ။အဲ့ဒီအချိန်ကအောက်လွတ်တော်ဥက္ထ John W. McCormack ကဒီမြေမာစိုက်ထားတဲ့ Christmas တစ်ပင်နဲ့မိထွန်းညီတဲ့အလေးထားကိုစတင်လိုက်တာဖြစ်ပြီး၃နှစ်ကြာမှာတော့ဒီလေပြင်းတံကြောင့်အဲ့ဒီတစ်ပင်ဟာအမြင့်ကနေကျွတ်ထွက်သွားပါတယ်။1990ခုနှစ်အရောက်မှာတော့တစ်တော်ဌာနတွေကနေနှစ်စဉ်နှစ်တိုင်းခရစ်စမတ်တစ်ပင်တွေအလှည့်ကျစတင်ပို့ပေးလာတာပါ။ဒါပြင်ဒီလွတ်တော်အဆောက်အဦးအတွင်းကရုံးငန်းတွေမှာထားဖို့အတွက်လည်းခရစ်စမတ်တစ်ပင်ငယ်လေးတွေကိုတစ်တော်ဌာနကပို့ပေးပါတယ်
။ Oh, oh, the mistletoe hung where you can see. Somebody waits for you. Kiss her once for me.
အခုဆက်ပြောပြခြင်းတဲ့အကြောင်းအရာကတော့ဒီကလေးငယ်တွေရဲ့ Santa Claus အိမ်မက်အကြောင်းပါအခုလိုခရစ်စမတ်ရောက်တိုင်းကဘာတလွားကကလေးတွေက Santa Claus စီကိုစာရေးကြပါတယ်အဲ့ဒီစာရီဟာ Santa Claus နေထိုင်နေဆိုတဲ့မြောက်ဝေရိုးစွန်းကိုရောက်မသွားပေမဲ့အဲ့ဒီမြောက်ဝေရိုးစွန်းရဲ့တောင်ဘက်ကီလိုမီတာ6000အကွာကအင်ဒီယားနာပြည်နယ်ဒီမြို့ငယ်လေးတစ်မြို့ကိုရောက်လာတာပါနှစ်စဉ်နှစ်တိုင်း Santa စီကိုရေးလာတဲ့စာပေါင်း 2,000 ကျော်လောက်ကို Santa Claus မြို့ကန်တွေကလက်ခံရရှိနေပြီးအားလုံးကိုလည်း Santa ရဲ့အကူလက်ထောက် Elf လို့ခေါ်တဲ့နတ်မျိုးလေးတွေနတ်တငယ်တွေကစားပြန်ပါတယ်။အဲ့ဒီနတ်မျိုးလေးတွေရဲ့အကြီးအကဲဖြစ်တာဝန်ယူထားတဲ့ Pet Coach ကတော့အခုလိုပြောပါတယ်
From the earliest we know is that the postmaster started
ဒီမှာတော့တည်တဲ့လောက်အစောဆုံး1914ခုနှစ်လောက်မှာကလေးတွေပို့ကြတဲ့စာတွေကိုစာပို့သမားကစာပြန်ပေးခဲ့တာပါ
1930မှာတော့စာပို့သမားတွေခင်ဗျာဒီစာကိုအချိန်မီပြန်ဖို့အတွက်အခက်အခဲတွေတွေ့ရပါတယ်ဒါနဲ့ပဲ pet coach ရဲ့ parking ဖြစ်သူကပြန်စာတွေရေးတဲ့နတ်မျိုးလေးတွေအဖြစ်ဒေတာကန်စစ်ပြန်စစ်မှုတန်းဟောင်းတွေအမေရိကန်စစ်မှုတန်းဟောင်းအဖွဲ့ဝင်တွေဒေတာတဝိုက်ကခရီးရန်ဖုံးတော်ကြီးတွေနဲ့အထက်တန်းကျောင်းသားတွေကိုစုစည်းခဲ့ပါတယ်။အဲလိုစတင်ခဲ့ပြီး10နှစ်လောက်မှာ Pet Coach ကစပြီးတော့ကူညီပေးခဲ့ပါတယ်။အဲ့ဒီအချိန်တုန်းကတော့လက်ခံရရှိတဲ့စာရီရဲ့၄ပုံ၃ပုံလောက်ကိုသာစာပြန်နိုင်တာပါ။မျှဝေခြင်း၊ကောင်းမွန်စွာပြုမှုနေထိုင်ခြင်းနဲ့တခြားသူတွေကိုကူညီပေးတာလိုမျိုးအပြုသဘောဆောင်တဲ့အကြောင်းအရာတွေကိုစပြန်တာပါ။ဒီထဲမှာကိုရေးကိုရာမှတ်ချက်တွေလည်းပါဝင်တယ်လို့ coach ကပြောပါရယ
်။ We never promise anything and we never
ကျမတို့ကကတိပေးတာတွေပြောဆိုဆုံးမတာတွေဘယ်တော့မှမလုပ်ပါဘူး။ကျမတို့ကအားပေးတာပါ။စာပြန်တဲ့အခါမှာသူတို့နာမည်တက်မယ်။နောက်ကိုရေးကိုရာအကြောင်းအရာလေးလည်းပါပါမယ်။
Santa Claus စီရေးတဲ့စာတွေကိုတစ်နှစ်ပတ်လုံးလက်ခံရရှိနေတာပါ။ဒါပေမဲ့လည်းအများစုကတော့ November နဲ့ December ထဲမှာရလိရှိပါတယ်။စာပို့ခေါင်းဆောင်ဒီနတ်တငယ်အဖြစ်တာဝန်ယူထားတဲ့ Reinhardt ကတော့ American စာပို့ဌာနကဘလို့လိပ်စာနဲ့ပဲလာလာ Indiana ကိုရောက်အောင်ပို့ပေးတယ်လို့ပြောပါတယ်
။ They come in the mail.And that's all they have on Santa. Some of them say
Santa. Santa sigo lay mu pi lo the lai de sa ri ko chano ro ya ba de. A mya su ga ro Santa. Da ma ma hou le Santa myaw we yo zun so pi lo lay mu ja ba de. Ta cho ja ro we yon ni ne lu ji so pi lo lay mu ja ra le shi ba de.
Have a holly jolly Christmas. It's the best time of the year.
Kling ngai re si ga sa ri yauk la ra ma ta kha de le di sa ei ma de sai kaung ma pa be.တခါတလေလေဒီစာအိတ်တော့မှာအယုတ်စတစ်ကာလေးတွေကပ်ပြီးတော့ရောက်လာပါတယ်။စာရီအားလုံးကိုပြန်ဖို့နတ်တငယ်တွေကကြိုးစားပြီးမြင်ပြန်ထည့်ပေးရမယ့်လိပ်စာမပါရင်တော့လက်လျှော့ကြရပါတယ်။စာပြန်မှုအတွက်စာရိုက်နေမည်နံပါတ်နဲ့ရှာကြပြီးမြင်တခါတလေကြရင်တော့လေလိပ်စာကပေါ်မလာတတ်ပါဘူး။ဒါကြောင့်လဲမိဘတွေအနေနဲ့ကလေးတွေစာမထည့်ခင်မှာစာပြန်ရမယ့်လိပ်စာထည့်ပေးဖို့စစ်ပေးကြဖို့လည်းတိုက်တွန်းပါတယ်။ဒီနှစ်အတွက်တော့ HTML အယုတ်လေးတွေ iPhone နောက်ဒီခွေးပေါက်လေးတွေမြင်းပေါက်လေးတွေကိုကလေးတွေကတောင်းကြတာများပါတယ်။လူကြီးတွေစီကလက်ဆောင်တောင်းတဲ့စာတွေလည်းအများကြီးရှိပါတယ်။တရုတ်နိုင်ငံကလူငယ်တွေစီကလည်းစမေးဝဲတွေကောင်းကောင်းဖြေနိုင်ဖို့ဓမ္မမဟုတ်လဲတက်ကတူဝင်ခွင့်ရဖို့တောင်းကြတာတွေရှိပါတယ်
။ Have a holly jolly Christmas and when you walk down the street say hello to friends you know and everyone you meet. Oh, oh, oh.
ာပြန်ပေးနေရတဲ့ဒီ Santa Claus ရဲ့အကူနတ်တငယ်နတ်မျိုးလေးတွေကတော့သူတို့ရဲ့ဆောင်ရွက်ချက်တွေအတွက်လူတွေအာရုံစိုက်လာစေဖို့မတောင်းဆိုကြပါဘူး။ဒါပေမဲ့လည်းဒီဝန်ဆောင်မှုကိုအခမဲ့ဆက်ပြီးဆောင်ရွက်နိုင်ဖို့အတွက်တော့တက်နိုင်သလောက်ထဲဝင်လှူဒန်းကြဖို့တော့တိုက်တွန်းပါတယ်ခင်ဗျာ။
ကွာအောင်စီစဉ်တင်ဆက်ပေးနေတဲ့သုဒ္ဓဆောင်လေးအမေရိကန်တခွင်ကိုအင်္ဂါနေ့မနေ့ပိုင်းမှာနောက်တစ်ချိန်နားဆင်နိုင်ပါလိမ့်ရှင်။အခုနောက်ဆုံးနားဆင်ရမယ့်သိပ္ပံနဲ့ဤပညာအစီအစဉ်ကိုတော့ဒေါခင်မျိုးသက်ကစီစဉ်တင်ဆက်ထားပါရရှင်။
မြန်မာနိုင်ငံမှာ2016ခုနှစ်အတွင်းသိပ္ပံနဲ့ဤပညာဆိုင်ရာတိုးတက်ဖို့လှုပ်ဆောင်နိုင်တာတွေနဲ့ပတ်သက်ပြီးဓာတုဗေဒပညာရှင်ဒေါက်တာခင်မောင်ညိုရဲ့အမြင်ကိုဒီတစ်ပတ်မှာပြောပြပေးပါရစေ။ပညာရေးဝန်ကြီးဌာနလက်အောက်မှာသိပ္ပံနဲ့ဤပညာအတွက်ကွန်ပျူတာတက္ကသိုလ်က25ခု IT အတွက်3ခုဤပညာတက္ကသိုလ်က33ခုတောင်ရှိပါတယ်။ဒါအပြင်ဤပညာနဲ့အသက်မွေးပညာအတွက်ပါကျောင်းတွေကိုဖွင့်လှစ်ပေးထားတာပါ။တိုင်းပြည်တစ်ပြည်တိုးတက်ရေးအတွက်သိပ္ပံနဲ့ဤပညာကိုအလေးထားမှုရှိဖို့လိုအပ်တယ်လို့ဓာတုဗေဒပညာရှင်တဦးဖြစ်တဲ့ဒေါက်တာခင်မောင်ညိုကပြောပါလေ
။ပညာရေးမှာကျွန်တော်တို့ကအခုကတိဆောက်ဆဲကာလလို့ကျွန်တော်တို့ပြောလို့ရတော့ပါလေ။အရေးကြီးဆုံးကျွန်တော်ပြောချင်တာဥပမာနတ်မောက်ကျောင်းလိုမျိုးမှာကျွန်တော်စင်ကာပူနဲ့မြန်မာနဲ့ပေါင်းတော့ဆယ်တန်းအောင်ပေါ့လေ။ Technology ရှင်းလို့မမီတဲ့အဲဒီကျောင်းကိုမတက်နိုင်တဲ့လူတွေကိုပညာသင်ပေးတယ်ကွာ9မျိုးလောက်ရှိတယ်အဲ့ဒီမှာဒီ wording ဆော်တာဆာဘုံမှာပြင်အဲ့ဒီအခြေခံကိုမရှိတာဒီလျှက်စစ်ကဆလုတ်တယ်သူတို့ကြောင်းတက်တဲ့လူတွေအကုန်လုံးလုတ်ရတယ်အဲ့လိုပဲကျွန်တော်တို့ insane GTI ဆိုတော့အဲ့ဒီမှာဂျပန်နဲ့ပေါင်းပြီးတော့ထုတ်ထားတဲ့ကြောင်းလေးရှိတယ်အဲ့ဒါကတော့ဆယ်တန်းမအောင်တဲ့လူတွေအစရစစ်နဲ့ဆိုင်တဲ့ဤပညာတွေအကုန်လုံးပေးပြီးတော့နော်ကျွန်တော် technology နဲ့ပြောရင်တော့အမှန်တန်နေတယ်လို့ပြောလို့ရပြီမဲ့အဲ့ဒီလူတွေကအ ਨੇ စုလာစားနဲ့သိရတယ်အဲ့ဒီလူတွေခုနလောက် training လုပ်တင်တန်းနေလုပ်နေတယ်ကျွန်တော်တို့ကိုယ်တိုင်သွားလေ့လာတယ်အမှန်တန်ကောင်းပါတယ်ဒီလူတွေလည်းတော်ကြပါလားအရင်တော့ကတော့ကျွန်တော် ECET တို့ဘာလို့အဲ့လိုမျိုးဟာတွေကတဖြည်းဖြည်းဥအောင်တောင်းလက်ထက်မှာကျွန်တော်တို့အကုန်လုံး technology နဲ့ပတ်သက်တဲ့ကျောင်းတွေပြတ်သွားတယ်အခုကျွန်တော်တို့ကအခြေခံနေစပြောက်လောက်ကြတယ်လို့ကျွန်တော်သိရတော့ပေါ့အခုပြန်တော့ရုံတက်သမှုတက်ကလို့ကြီးပြန်ဖွင့်ပြီပေါ့လေအဲ့ဒီအပိုင်းကတော့ကျွန်တော်တို့အထက်တန်းပညာတွေကိုကျွန်တော်မလေ့လာရသေးဘူးဒါပေမဲ့ရုံတက်ကလို့မှာတော့တော်တဲ့လူတွေက science special လို့မျိုးလူတွေအများကြီးဝင်လာတယ်ဒီစိတ်ပန်နဲ့ဤပညာအတွက်ကိုကိုကျောင်းသားတွေအစ်စ်တွေအများကြီးတော်တဲ့ကျောင်းသားတွေဝင်းမြူပေးတာပေါ့လေသူတို့ကိုကျွန်တော်တို့ကြည့်ရတာလဲအတော်လေးကိုကောက်ပါတယ်သူတို့အင်္ဂလိပ်စာလဲတတ်တယ်စာအုပ်တွေလဲရှိတယ်စာအုပ်တွေဖတ်တယ်ဒါအစပဲဒီခြိလှမ်းအမှန်တန်ကြီးကျယ်တဲ့ခြိလှမ်းလို့ကျွန်တော်ယူဆတယ်ဒါကြောင့်သိပ္ပံနဲ့ဤပညာမှာဆိုအဲ့ဒီဘက်ကတော့အញ្ញံကောင်းတယ်လို့ထင်ပါတယ်တက္ကသိုလ်ကြီးတမကဘူးသိပ္ပံမှာဟောဝိဇ္ဇာတက်ကလည်းသူတွေအများကြီးဝင်လာကျွန်တော်လိုအပ်တဲ့ဟာလေးတွေကိုပညာရေးအပိုင်းကဖြည့်ဆည်းနိုင်တဲ့အနေအထားစတင်နေပြီလို့ကျွန်တော်ယူဆတာ
ဟုတ်ကဲ့ဒါ2016ခုနှစ်ထဲမှာစမြင်လာတာပေါ့နော်ဆရာ
2015ကနေစတော့စတာပေါ့တိုးတော့လည်းအခုကတော့ပိုတော့ထင်ထင်ရှားရှားမြင်လာတယ်ပညာကိုအလေးထားတဲ့သဘောမျိုးကနေစပြီးမှဒီသိပ္ပံနဲ့ဤပညာတိုးတက်မလို့ထင်တယ်ဒီကျောင်းသားတွေကိုလေးစားမှုရှိလာတော့ကျောင်းသားတွေလေးစားမှုရှိတာကျောင်းသားတွေကလည်းတစ်ဖက်ကိုပြန်လှန်လေးစားလာမှာပေါ့အဲ့ဒီကနေစမှာပဲလို့ကျွန်တော်ထင်ပါတယ်ဒီလူတွေမလေးစားရင်မရဘူးလေ
ဟုတ်ပါတယ်
ကျွန်တော်တို့ဒီအမေရိကမှာ technology တိုးတက်သွားတယ်ဆိုတာဟာပညာတက်တက်မတက်တက်စာတက်တက်မတက်တက်ဒီ technology တက်တဲ့လူတွေအရန်အလေးထားတဲ့အတွက်အမေရိကကြီးကအရန်တိုးတက်တယ်ကျွန်တော်တို့ကအလေးထားမှုကအမှန်အရေးကြီးတယ်လို့ကျွန်တော်ဒီကနေစပြောကျင်တာပဲ
ဟုတ်ကဲ့ပါဆရာဆိုတော့ပညာရေးမှာဒီလိုမျိုးပေါ့နော်စပြီးတော့တိုးတက်လာတာတွေတွေ့ရတယ်စီးပွားရေးကဏ္ဍမှာဆရာဒီသိပ္ပံနဲ့ဤပညာဆိုင်ရာဘာအသုံးချနေတာကိုတွေ့ပါပြီလဲ
စီးပွားရေးကဏ္ဍမှာဆိုရင်တော့သိပ္ပံနဲ့ဤပညာကနိုင်ငံခြားအကူအညီစောင့်ပြီးတော့အဲ့ဒီအကူအညီတင်းနဲ့လုံးမှာပဲရမယ်သဘောမျိုးရှိနေတယ်ဘာကြောင့်လဲဆိုရင်ကဘာကြီးကတိုးတက်လာတဲ့ဟာမှာကျွန်တော်တို့တန်းကြီးကကြံနေခဲ့တယ်ပေါ့လိုက်လို့မပြီးတော့တချို့ technology ကအရန်ကျော်သွားပြီပြီးတော့ကျွန်တော်တို့ကကိုကလာတဲ့ဤပညာတွေကိုစပြီးတော့သုံးရတယ်ပေါ့ဥပမာဖြစ်အရင်တုန်းက CZ ဆိုရင်မြေပဲစီကိုကျွန်တော်တို့ကချိန်လိုက်ရင်အဲ့ဒီအဖတ်ထဲမှာစီတယ်အများကြီးကြံရတယ်အခုဆိုရင်တော့အဲ့ဒီ technology တွေကျွန်တော်တို့ဟောကဝယ်တယ်ဒီမှာစက်တွေထောင်းတယ်စက်တွေရှိလာတယ်တို့ technology ကဝယ်ယူပြီးတော့လုံးမှပဲရမယ်အနေထားရှိနေတယ်လို့ကျွန်တော်ယူဆတယ်အော်ကြံတဲ့အပိုင်းကအစိုးရဘက်အပိုင်းကတော့ဟောအားနည်းလျက်ရှိသေးတာပေါ့နော်ဒီစီအက်စ်ဘိုင်းကလည်းကျွန်တော်အများကြီးမတိုးတက်သေးဘူးအော်တိုးတက်တာကဥမာမော်လမြိုင်တို့ဘက်တစ်ဘက်ကတော့တက်စစ်ကောင်းမွန်ရဖို့သူတို့လှုပ်ဆောင်နိုင်တဲ့အနေအထားတွေရှိပါတယ်မော်လမြိုင်တို့ဘလူးဂျွန်းတို့ဘက်တစ်ဘက်လည်းတော်တော်လေးလှုပ်ဆောင်နိုင်လာတယ်နောက်တစ်ခုကတော့ကျွန်တော်တို့နေရာအနှံ့မှာဆိုလာဆရာတွေနဲ့အလုပ်လုပ်နေတာတွေ့ရအိမ်တွေတော်တော်များများပြီးလင့်လာတဲ့တက်တိုင်တွေတော်တော်များများလည်း ဆိုလာဆဲလ်နဲ့မိလင်းရတယ်ကျွန်တော်နေပြီးတော့သွားတဲ့လမ်းမကြီးပါဒါမှမဟုတ်ရန်ကုန်ကနေမန္တလေးဝေးပြေးလမ်းမမှာလဲဆိုလာဆဲလ်တွေစတော့တက်နေတယ်ကျွန်တော်တို့လေစိတ်နားသွားတဲ့ဟာတွေပေါ့မြန်မာပြည်ကလေစိတ်တွေမန္တလေးပဲလေစိတ်နားမှာလဲဆိုလာဆဲလ်တွေနဲ့တော်တော်လေးကောင်းအောင်မရှိ
ဒါနီးပညာတိုးတက်လာတဲ့ဆိုရရဲ့အသင်္ကေတပေါ့နော်ဆရာ
ဟုတ်ပါနီးပညာတိုးတက်လာတဲ့သင်္ကေတတွေ
ဆိုတော့ဆရာတခြားရောဒီနီးပညာနဲ့ပတ်သက်ပြီးတော့ဒီတိုးတက်ပြီးတော့သုံးလာတာလေးတွေဘာတွေတွေ့ရပါသေးလဲဆရာ
မြန်မာပြည်မှာဟိုအရင်က e-passport ဆိုတော့လုပ်ဖို့ကြိုးစားရပါတယ်ဒါပေမဲ့ e-passport လုပ်မယ်ဆိုတဲ့ဟာမှာအဆင်မပြေလာဘူးအကောင်းဆုံးနည်းကတော့လူတွေကို identity အတိအကျပေးမယ်ဆိုတော့လုပ်ဖို့အရေးကြီးတယ်ဆိုတော့ကျွန်တော်အားလုံးသိကြတယ်ဒီတော့မြန်မာပြည်မှာလည်းSmart card ဆိုတော့ဒီမှတ်ပုံတင်ကိုပြောင်းဖို့စတင်လှုပ်ဆောင်နေပါပြီ။အဲနေပြည်တော်မှာစတယ်မန္တလေးမှာစတော့ပေါ့။အဲ့တော့ကျွန်တော်တို့မှတ်ပုံတင်နေအကုန်လုံး database ရောက်သွားပြီဆိုရင်ကျွန်တော်တို့ကဘယ်နေရာရောက်ဒီလူကသူ့မှတ်ပုံတင်နံပါတ်နဲ့သူ့ကိုပြောလိုက်သူ့ကတ်လေးပြောလိုက်တယ်သူဘယ်လိုလဲဆိုတော့တခါလေးသိတယ်။အမေရိကန်မှာလို့ပဲတနေရာသွားမလေးမြန်လက်မှတ်ဝယ်မယ်။အဲ့ဒီကစတော့သူ့ smart card တွေနဲ့သူလှုပ်လို့ရတယ်။အဲ့တော့ဟိုးဆိုးတိုက်ခိုက်တယ်လူရက်တယ်ဘာလို့လို့သူ့ရဲ့အော်မကင်းစစ်တန်လေးနဲ့ကျွန်တော်တို့ကဒီဥစ္စာကိုသူအမှတ်လေးပေးတာပြော။သူကဘယ်လောက်ဆိုးခဲ့တယ်ဘယ်လောက်ဟိုရင်ဖြစ်ခဲ့တော်ခဲ့တယ်ဆိုတာလေးမှတ်ထားလိုက်ရင်အဆင်ပြေမယ်။ဒါကြောင့်ဒီဟာအစပြုတာအမှန်တန်ကောင်းပါလေ။ကျွန်တော်တို့ဒီ e-passport တွေကလည်းကျွန်တော်တို့ဆက်ပြီးတော့လုပ်ဖို့သူတို့ကြိုးစားနေကြပါလေ။ဒါကတော့သူတို့ထိမ့်သိမ်းရေးမှအမှန်တန်ကောင်းတော့မို့ကျွန်တော်တို့ဘုံမပြီမှလည်းအခုအမှုတွေကအများများတယ်လေ။ရန်ကုန်တမြို့တွေမှာတော့အမှုကအများများတာဟုတ
်။ဟုတ်ကဲ့ဆရာ။နော်ဆရာနိုင်ငံရေးအစပြီးတော့ဒီလူမှုရေးလုံခြုံရေးကိစ္စရက်တွေအကုန်လုံးပေါ့နော
်ဟုတ်နည်းပညာကတော့ချုပ်ငုံတော့ပြောရင်တော့ဒီပိုင်းနဲ့နည်းပညာကျွန်တော်လူနေမှုနော်စီးပွားရေးတော့နိုင်ငံရေးမှာတော့အထူးလိုအပ်ပါတယ်ဒီအတွက်ကိုကျွန်တော်တို့ပညာရေးကအခြေခံဖြစ်တယ်အဲ့တော့ပညာရေးကိုကျွန်တော်တို့အရင်တိုင်းပုံစံတိုင်းတော့သွားနေလို့မဖြစ်တော့ဘူးလို့ကျွန်တော်ယူဆတယ်အကြောင်းသားတွေကအမှတ်များမယ်R&D နဲ့ MCE ဆိုတော့အရင်ခေတ်ကပြောတဲ့လိုပေါ့စက်မှုနဲ့သိပညာကိုတွားကျင်တဲ့လူတွေအများများတော့ပေါ့အဲ့ဒါဟာလေးကိုကျွန်တော်တို့ကပြောင်းလဲပြုပြင်ပြီးတော့တို့အဖြစ်ဘာမဆိုတော့လှုပ်เสียမှာတို့အကားလုံးပါဝင်နိုင်ဖို့လိုတယ်ဒီလိုပါဝင်တဲ့ခါမှာလဲကိုယ့်ရဲ့စိတ်ဝင်စားတဲ့ဟာကိုလွတ်လွတ်လပ်လပ်ပညာရေးမှာသင်ခွင့်ရအောင်လို့ကြိုးစားပြီးရင်ကျွန်တော်လူငယ်တွေကိုလည်းလေးစားရရောက်တယ်တို့ကိုယ်တိုင်လည်းကြိုးစားခြင်းစိတ်တွေပေါ်လာပြီးတော့တစ်ချိန်မှာတော့တန်းကြီးကြီးကောင်းစားအောင်တော့လှုပ်ပေးနိုင်ရလို့ကျွန်တော်ထင်ပါတယ်
ဒေါက်တာခင်မောင်ညိုရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်သားလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံရဦးမယ်နော
်။ဒေါက်ခင်မျိုးသက်စီစဉ်တင်ဆက်ပေးနေတဲ့သိပ္ပံနဲ့ဤပညာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါရဲ့ရှင်။အခုတောက်ကြနေညာပိုင်းအစီအစဉ်အဆုံးမသတ်ခင်မှာသတင်းအချင်းချုပ်ကိုကိုကျော်ကျော်သိန်းကကြီးညာပေးပါဦးမယ်ရှင်။
ဂျာမနီနိုင်ငံပါလင်မြို့ကခရစ်မတ်ဇီးတဲ့ကိုတနင်္လာနေ့ကထရက်ကားနဲ့မောင်းဝင်တိုက်ခိုက်မှုတွေတနက်ရှိနေသူဒူနီရှာမျိုးသားဟာတခြားလူတွေစီကအကူအညီရခဲ့သလားဆိုတာဆက်စစ်နေတယ်လို့ဂျာမနီနိုင်ငံရဲ့အမြင့်ဆုံးအဆိုရရှိနေကဒီနေ့ပြောလိုက်ပါတယ်။အသက်24နှစ်အရွယ်အန်နစ်အမ်အမ်ရီကိုတော့အီတလီနိုင်ငံမီလန်မြို့ကယထာဘူရာယုံတစ်ခုနားမှာပုံမှန်ကင်းလက်ချိန်တွင်ဒီကနေ့မနေ့အစောပိုင်းမှာအီတလီရဲကပစ်တက်လိုက်ပါပြီ။ရဲကပစ်တက်လိုက်တဲ့အဲ့ဒီလူဟာဇီးကိုထရက်ကားနဲ့မောင်းဝင်တိုက်ခိုက်ခဲ့သူဖြစ်တယ်ဆိုတာအာဏာပိုင်တွေအတည်ပြုထားပြီးလို့ဂျာမနီအဆိုရရှိနေချုပ်ပီတာဖရန့်ကပြောပါတယ်။လီရဲမှာပြန်သွန်းနေချိန်တွင်ပြန်ပေးဆွဲခံထားရတဲ့လီဗျာလေယာဉ်စင်းဟာမြေထဲပင်လယ်ကမော်ဒယ်ကျွန်းနိုင်ငံလေးမှာဆင်းသွားပါတယ်။လေယာဉ်ပေါ်မှာပြန်ပေးသမားနှစ်ယောက်ရှိနေပုံရပြီးလေယာဉ်ကိုလက်ပစ်ဘုံတွေနဲ့ဖောက်ခွက်ပစ်မယ်လို့ချင်းချောက်ထားကြောင်း AP သတင်းဌာနကပြောပါတယ်။လေယာဉ်ပေါ်ပါသူ118ဦးထဲက109ဦးကိုလေယာဉ်စီးပြီးသိမိကြခင်မှာပဲပြန်လွှတ်ပေးခဲ့တယ်လို့မော်ဒယ်ဝန်ကြီးချုပ်ဂျိုးဆက်မတ်စကစ်ကတွစ်တာမှာရေးထားပါတယ်။လီဗျာနိုင်ငံပိုင်အဖရိကီယာဒီကျောင်းလိုင်းကလေယာဉ်ဟာထရီပိုလီမြို့တော်ကနေနိုင်ငံနောက်တော်ပိုင်းဆဘာမြို့ကိုပြည်တွင်းခီးစဉ်အနေနဲ့ဒီကနေ့သွားနေရင်မော်ဒာနိုင်ငံတကာလေဆိပ်ကိုလမ်းကြောင်းပြောင်းပြန်သွားတာပါနျူကလ িয়ার လက်နက်နဲ့ပတ်သက်ပြီးကမ္ဘာကြီးအသေးချာနားလည်တဲ့အချိန်ထိအမေရိကန်အနေနဲ့နျူကလ িয়ার စွမ်းရည်ကိုခိုင်မာအားကောင်းအောင်လုပ်ပြီးတူးချဲ့ရမယ်လို့ယူကော့ခံသမ္မတဒေါ်နယ်ထရမ့်ကထွတ်တာမှာရေးပါတယ်ခရစ်မတ်နဲ့နှစ်သက်ကူအားလာရဲ့ကာလတွေမှာ IS အစွန်းရောက်ဖက်ကိုထောက်ခံသူတွေတိုက်ခိုက်လာနိုင်ခြင်းရှိတဲ့သတိပေးချက်တွေထွက်နေတာကြောင့်အရှိတော်အရှာနိုင်ငံတချို့မှာလုံခြုံရေးအခြေအနေတိုးမြင့်ထားပါတယ်ခင်ဗျာ
2016ခုနှစ်ဒီဇင်ဘာလ23ရက်တောက်ကြနေညပိုင်းနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုကျော်ကျော်အသိဉာဏ်ပေးသွားတာပါဒီညအစီအစဉ်ထုတ်လွှင့်ရမှုကကိုညာဝင်းအောင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Curtis Bynum ဖြစ်ပါတယ်ရှင် VOA American တန်ရက်စနေနေ့မနေ့ဖက်အစီအစဉ်တွေကိုမြန်မာစံတော်ချိန်6နာရီကနေ9နာရီထိလိုင်းဒိုမီတာ32 40 49တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ကြပါတယ် VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးထူးတင်ပါတယ်ရှင်သောတာရှင်များအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေကျွန်မခွာညိုပါရှင်
This program has come to you from the Voice of America, Washington.